The Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့ညချမ်းမှာတော်ရရှိပါရှင်။ Washington မြို့တော် VOA American တန်ကနေ2020ခုနှစ်မေလ30ရက်စနေညပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းထိုမီတာ31 32 51နဲ့လိုင်းလက်မီတာ190လောက်ကနေထုတ်လွှင့်ပေးသွားပါမယ်။ American ပြည်အောင်စုမှာ COVID ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင်း VOA မြန်မာဘာရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျမအေးတနာကြပါဒီညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရရနိုင်တဲ့အတူကြွပြပေးသွားပါမယ်ရှင်တရုတ်အစိုးရဘော်ရည်ရပြီးဟောင်ကောင်ကျွန်းနဲ့ပတ်သက်တဲ့အခွင့်အရေးတွေပိတ်ပင်မဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်ကိုဟောင်ကောင်အစိုးရအရာရှိတွေကတံပြန်ရှုံချဝေဖန်သွားပါတယ်ဟောင်ကောင်အစိုးရကိုဒီလိုလားချင်းချောက်လို့ရမှာမဟုတ်ဘူးအခုဥပဒေတဲ့ကိစ္စကိုဆက်လုပ်သွားမှာဖြစ်တယ်လို့ဟောင်ကောင်လုံခြုံရေးဝန်ကြီးဂျွန်လီကသမ္မတထရန့်ပြောသွားပြီးနိုင်ပိုင်းအတွင်းမှာပဲပြန်ပြောသွားတာဖြစ်ပါတယ်သမ္မတထရမ့်လုံရဲ့အခြေခံဟာလုံးဝမှားယွင်းနေပါရဲ့။ဟောင်ကောင်ရဲ့အမျိုးသားလုံခြုံရေးဥပဒေဟာတရားနည်းလမ်းကျဖြစ်ပြီးလိုကိုလိုအပ်ပါတယ်လို့ဟောင်ကောင်တရားရေးဝန်ကြီးထရီဆာချန်ကလည်းပြောပါရယ်။ရှိ့အစိုးရကဟောင်ကောင်လုံခြုံရေးဥပဒေအသစ်ထုတ်ပြန်မဲ့အစီအစဉ်ကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဟောင်ကောင်ကျွန်းတွယ်ထားတဲ့အထူးဆက်ဆံရေးကိုဖျက်ပစ်မယ်လို့တောက်ကြနေကလည်းပြောသွားတာ
ပါ။ China has replacedIt's promised formula of one country, two systems with one country, one system. Therefore, I am directing
my... ...Tiyo Soya Hong Kong Govain Ocho Kwin Nei Batte Lu, Beethari Giri Go Pshete. Tiyo Tiyo Soya Ye Lo Ye Ha, Hong Kong A Luri Dweyo, Tiyo Nang Yen Dari Ne, Kaba Luru Dweba Drinzo Pshete Lu, Tao Chani Ga Emiro Drinza Shinne Mo Ma Pyo Dara Ba.အမေရိကန်ပြည်အစုကဟောင်ကောင်အတွက်အထူးအခွင့်အရေးကိုပယ်ဖျက်မဲ့အပြင်ဟောင်ကောင်ရဲ့အပိုင်းအုပ်ချုပ်ရေးကိုအနှောက်အယှက်ပေးတဲ့ဘယ်သူကိုမဆိုတန်ခတ်အရေးယူသွားမှာဖြစ်တယ်လို့တမရာထရမ့်ကပြောပါရည်။ဒါအပြင်အမေရိကန်တက္ကသိုလ်တွေကအရေးကြီးသုတေသနလုပ်ငန်းတွေကိုကာကွယ်နိုင်ဖို့လုံခြုံရေးအတွက်မတင်ကားစရာရှိတဲ့သူတွေကိုတရုတ်နိုင်ငံကနေအမေရိကန်ပြည်အစုဝင်ရောက်ခွင့်ဆိုင်းထားဖို့ကြေညာချက်ထုတ်မယ်လို့လည်းပြောပါရည်။ဒီလိုလုပ်ရင်တော့တရုတ်ပွဲလွန်ကျောင်းသား3000ကနေ5000လောက်ကိုတိုက်ခတ်မှုဖြစ်စေမယ်လို့အမေရိကန်အစိုးရသတင်းရက်ွက်ကပြောပါရယ်။အမေရိကန်ပြည်အောင်စုမှာဆန္ဒပြပွဲတွေတစ်မျိုးနဲ့တစ်မျိုးပြန့်နှံ့ဖြစ်ပွားနေပြီးတော့အခင်းစတင်တဲ့ Minneapolis မြို့မှာလုံခြုံရေးတပ်ဖွဲ့တွေခြားထားရတယ်လို့အစိုးရရဲ့ညမထွက်ရမင်းကိုစန့်ကျင်ပြီးတော့လူပေါင်းထောင်နဲ့ချီလေးညမြောက်ဖြစ်တဲ့ညဘက်တွေပါဆန္ဒပြနေကြပါရယ်။ဂျော်ဂျီယာပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေကိုဖြန့်ချထားနိုင်မှုပြည်နယ်အုပ်ချုပ်ရေးမှူးကစနေနေ့မနေ့အစောမှာပဲအရေးပေါ်အခြေအနေကြေညာလိုက်ပါရယ်။အခင်းစတင်တဲ့မင်းနီဆိုတာပြည်နယ်မှာလည်းအမျိုးသားအဆောင်တပ်ဖွဲ့အဝင်1000ကိုထပ်ပြီးတော့ဖြန့်ချထားမယ်။ပြည်အောင်စုအစိုးရစီကလည်းအကူအညီယူဖို့စဉ်းစားနေတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ကပြောပါရယ်။လက်ထိတ်ခတ်ဖမ်းဆီးထားတဲ့သူကိုလမ်းပေါ်မှာဖိချထားပြီးတော့လက်ရင်းကိုဒူးနဲ့ထောက်ထားခဲ့လို့ဖမ်းခံရသူတေသွားတာဖြစ်ပြီးတော့အဲ့ရဲရရှိကတော့အခုဖမ်းထားပြီးတော့အမြင့်ဆုံးထောင်ထဲ12နှစ်ခွဲထိချမှတ်နိုင်တဲ့လူသတ်မှုထောင်ထဲ4နှစ်ထိချမှတ်နိုင်တဲ့ကြိုတင်ကြံစည်မှုမပါတဲ့လူသတ်မှုတွေနဲ့တရားစွဲထားပါရယ်။သမ္မတထရမ့်ကတော့ထားကြွတောင်းကျမ်းသူတွေဟာလူသောသခိုးတွေဖြစ်တယ်။တေဆုံးသွားသူဂျော့ချ်ဖလိုက်ကိုမလေးမစားလောက်ကြတာဖြစ်တယ်လို့ Twitter လူမှုကွန်ရက်မှာတောက်ကြနေကပဲရေးခဲ့တာပါ။ Minneapolis မြို့ကိုရအောင်ပြန်ထိမယ်။လူရဲမှုတွေစတင်တာနဲ့ပြစ်မယ်လို့လည်းရေးခဲ့ပါရဲ့။ကောမကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကတဖြည်းဖြည်းတိုးပွားလာနေပြီးတော့အခုဆိုရင်တော့ရောဂါကူးစက်သူအရေအတွက်က6သန်းသာကျလာပြီဖြစ်ပါရဲ့။အမေရိကန်ပြည်အစိုးရကပိုးကူးဆက်သူအများဆုံးဖြစ်ပြီးတော့ယောဂပိုးကူးသူ13,000ခွဲနီးပါးနဲ့တိုက်ဆုံးသူကတော့လူ300ကျော်ပါပြီ။ဒုတိယနေရာမှာတောင်အမေရိကတက်ကဘရာဇီးလ်နိုင်ငံရှိပြီးတော့ပိုးကူးသူ400ခွဲကျော်ခဲ့ပြီးတော့တိုက်ဆုံးသူက28,000နီးပါးရှိပါသေးတယ်။ဒီကိုရိုနာဗိုင်းရပ်စ်ပိုးဟာလူသားတွေနဲ့အမြဲရှိသွားနိုင်တဲ့အခြေအနေဖြစ်နိုင်တယ်လို့ဗြိတိန်နိုင်ငံအက်ဒင်ဘရာတက္ကသိုလ်ကကူးဆက်ယောဂပညာရပ်ပါမောက္ခမာ့ခ်ဝေါ်လ်ဟောက်စ်ကဂါဒီးယန်းသတင်းစာကိုပြောပါသေးတယ်။ကာကွယ်ဆေးမရဘူးလူတွေတအုပ်နဲ့တအုပ်အကွာအဝေးတစ်ခုထားပြီးတော့မနေကြဘူးဆိုရင်ယောဂါကဒုတိယလိုင်းဖြစ်နေအခြေအနေပြန်ဆိုးဖို့ကကျင်းတယ်ပဲလို့သူကပြောသွားခဲ့ပါတယ်ရှင်ဗီယိုရီအမေရိကန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9303ညာလိုင်းဒိုမီတာ57 kHz 9885ရို့ဖြင့်စနေတင်းငွေမှာဟိုင်းလိုက်မီတာ190 kHz 1905ရို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOE ကနေစနေနေ့ညဘက်နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ခံသူနောက်ထပ်18ယောက်ထပ်မံတွေ့ရှိခဲ့တာကြောင့်အခုဆိုရင်ရောဂါကူးစက်ခံသူ224ယောက်ရှိသွားပြီလို့ဂျမိုင်းနဲ့အာဂါသဝန်ကြီးဌာနကဒီနေ့ပြောပါတယ်။ဒီကနေ့မနက်9နာရီထုတ်ပြန်ချက်အရတခွဲ့နမူနာ653ခုကိုစစ်ဆေးခဲ့တာမှာ COVID-19 ရောဂါပိုးတွေ့ရှိသူနောက်ထပ်18ခုတွေ့ရှိတယ်လို့ဖော်ပြထားပါတယ်။အခုယောဂါပိုးတွေ့ရှိသူ18ယောက်စလုံးဟာအိန္ဒိယနိုင်ငံကပြန်လာတဲ့သူတွေဖြစ်ကြပြီးတော့အသက်ငယ်ဆုံး4နှစ်ကနေအကြီးဆုံး62နှစ်ထိပါဝင်ပြီးတော့အမျိုးသား9ယောက်အမျိုးသမီး10ယောက်ဖြစ်ပါတယ်။အဲ့ဒီ18ယောက်ထဲက15ယောက်ကတော့ရန်ကုန်တိုင်းဒေသကြီးကဖြစ်ပြီးတော့ဂျန်နဲ့2ယောက်ကတော့မန္တလေးတိုင်းတောင်သာမြို့နယ်ကဖြစ်တယ်လို့သိရပါတယ်။ကျန်းမာရေးဌာနကမေလ29ရက်နေ့ထိထုတ်ပြန်ချက်တွေအရမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်ဟာရန်ကုန်တိုင်းမှာအများဆုံးဖြစ်ပါတယ်။ခရီးပြည်နယ်တစ်ခုကလွယ်ပြီးချင်းတဲ့ပြည်နယ်နဲ့တိုင်း73ခုကမြို့နယ်56မြို့နယ်မှာယောဂါပိုးကူးစက်ခံထားတဲ့သူတွေတွေ့ရှိထားတာဖြစ်ပါတယ်။ယောဂါကူးစက်ခံရသူတွေထဲကဆေးရုံတက်ကုသမှုခံရပြီးတော့နှစ်ကြိမ်ဆက်တိုက်ပိုးမတွေ့ဘဲယောဂါပျောက်ခင်းလာသူ130ရှိပြီးတော့သေဆုံးသူ6ဦးရှိတယ်လို့ကျန်းမာရေးနဲ့အာဇာဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာဒီနေ့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ8964ယောက်နဲ့သေဆုံးသူ265ယောက်ရှိခဲ့တာကြောင့်နေစဉ်ယောဂါကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းဟာစံချိန်တင်ခဲ့ပါတယ်။လွန်ခဲ့တဲ့နှစ်လကလူတွေကိုအိမ်ထဲကနေအပြင်မထွက်ကြဖို့အမိန့်သက်တမ်းကုန်ဆုံးဖို့တရက်အလိုမှာပဲယောဂါကူးစက်မှုနဲ့သေဆုံးမှုထပ်ပြီးတော့စံချိန်တင်ခဲ့တာပါ။ဒါကြောင့်ခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 38,300 ကျော်နဲ့သေဆုံးသူ 4,981 ယောက်ထပ်မံနေရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ယောဂါဖြစ်ပွားသူ80ရာခိုင်နှုန်းကလူဦးရေထူထပ်တဲ့မဟာရာရှထရာ၊ဂူဂျရက်၊တမိလ်နာဒူ၊နယူးဒေလီမဒယာပရဒက်ရှ်နဲ့ရာဂျစ်တန်ပြည်နယ်တွေမှာဖြစ်တယ်လို့ပြောပါတယ်။အိုအစိုးရအနေနဲ့နောက်ထပ်လမ်းညွှန်ချက်အသစ်တွေဒီသတင်းမှတ်အကုန်မှထုတ်ပြန်သွားမယ်လို့ခန့်မှန်းရပြီးတော့ဗိုင်းရပ်စ်ကူးစက်မှုအဆိုးဝါးဆုံးဖြစ်တဲ့နေရာတွေမှာအိမ်ထဲကနေအပြင်ထွက်ဖို့အမိန့်တွေကိုလည်းထပ်တိုးသွားနိုင်ခြင်းရှိပါတယ်။နောက်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ39ယောက်ရှိပြီးတော့ဒီထဲကအများစုကဆိုးမျိုးတဝိုက်ကဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်တောင်ကိုရီးယားမှာယောဂါကူးစက်ခံသူ11,441 ယောက်နဲ့သေဆုံးသူ169ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့ဒီကနေ့မှနောက်ထပ်ယောဂါကူးစက်ခံသူ4ယောက်ရှိပြီးအားလုံးဟာပြည်ပကနေလာကြတဲ့သူတွေဖြစ်ပြီးဗိုင်းရပ်စ်ပိုးကြောင့်ဆေးကုသမှုခံယူနေသူ63ယောက်ရှိတယ်လို့ပြောပါတယ်ခင်ဗျာ။တရုတ်နိုင်ငံမှာရှိတဲ့နိုင်ငံတကာကုမ္ပဏီတွေဟာသူတို့ရဲ့လုပ်ငန်းတွေကိုပြန်ပြီးတော့စတင်လည်ပတ်လာနေတာနဲ့အမျှအိမ်မှာလုပ်နေတဲ့ဂျာမနီနိုင်ငံသား400လောက်ဟာလည်းတရုတ်နိုင်ငံကိုစင်းလုံးကားလေယာဉ်တွေနဲ့ပြန်သွားနေကြပြီဖြစ်ပါတယ်။ပြောရင်ကမှရှိတဲ့ဂျာမနီကုန်သည်ကြီးများအသင်းကဂျာမနီတန်ရုံအဖွဲ့နဲ့လူတန်းစော်လေးချောင်းလိုင်းနေနဲ့ပူးပေါင်းဆောင်ရွက်ပြီးဂျာမနီနိုင်ငံဖရန့်ဖတ်မြို့ကနေပြည်နိုင်ငံရဲ့စီးပွားရေးမြို့တွေဖြစ်တဲ့ရှန်ဟိုင်းနဲ့တီယန်ဂျင်မြို့တွေကိုလေနှင်းပြေးဆွဲခဲ့တာဖြစ်ပါတယ်။ဒါဟာဥရောပကနေတရုတ်နိုင်ငံကိုနိုင်ငံသားတွေပထမဆုံးပို့ဆောင်ပေးတဲ့လေချောင်းကြီးစင်လည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်တရုတ်နိုင်ငံကအဓိကအားဖြင့်နိုင်ငံသားတွေအားလုံးကိုနိုင်ငံတွင်းကိုဝင်ဝင်မပေးဘဲပိတ်ထားတာပါ။အခုလိုတရုတ်နိုင်ငံဘက်ကပြန်ပြီးလက်ခံတာကတရုတ်နဲ့ဂျာမနီကြားစီးပွားရေးလုပ်ငန်းတွေကိုပြန်လည်ချိတ်ဆက်ဖို့အတွက်ရေးပါတဲ့ခြေလှမ်းဖြစ်တယ်လို့လည်းတရုတ်နိုင်ငံမြောက်ပိုင်းမှာရှိတဲ့ဂျာမနီကုန်သွယ်ကြီးများအသင်းရဲ့အမှုဆောင်ဒါရိုက်တာယန်ဆိုဒဘရန်ကပြောပါတယ်စီးပွားရေးလုပ်ငန်းတွေကိုဗိုင်းရပ်စ်မဖြစ်ခင်ကလိုမျိုးပုံမှန်ဖြစ်လာအောင်တရတရားပါဝင်ကူညီဖို့ကသူတို့ရဲ့ဘုံကျိုးစီးပွားဖြစ်တယ်လို့သူကပြောပါတယ်တရုတ်နိုင်ငံမှာဂျာမနီကကုမ္ပဏီ9,200ကျော်ရှိပြီးတော့အဲဒီကုမ္ပဏီတွေမှာအလုပ်လုပ်နေတဲ့သူလည်းတသန်းကျော်ရှိပါတယ်ခင်ဗျာကမ္ဘာကျော်တင်းနစ်ကစားသမားရောဂျာဖက်ဒရာဟာ2019ခုနှစ်အတွက်ကမ္ဘာမှာဝင်ငွေအများဆုံးရရှိတဲ့အားကစားသမားဖြစ်တယ်လို့ Forbes Magazine ကဖော်ပြလိုက်ပါတယ်။ကမ္ဘာဝင်ငွေအကောင်းဆုံးအားကစားသမား100ထဲမှာရောဂျာဖက်ဒရာကကမ္ဘာကျော်ဘောလုံးသမားခရစ်စတီယာနိုရိုနယ်ဒိုနဲ့လီယိုနယ်မက်ဆီတို့ကိုကျော်ပြီးတော့ဝင်ငွေအကောင်းဆုံးအားကစားသမားအဖြစ်ရပ်တည်ခဲ့တာပါ။ဖက်ဒရာရဲ့ဝင်ငွေဟာမနစ်ကအမေရိကန်ဒေါ်လာ106သန်းရှိခဲ့တာဖြစ်ပြီးတော့ရိုနယ်ဒိုက105သန်းနဲ့ဒုတိယအများဆုံးဖြစ်ပါတယ်။အဲဒီနောက်မှာတော့မက်ဆီကတတိယအများဆုံးဖြစ်ပါတယ်။Federal ဟာ Uniqlo Credit Suisse Mercedes-Benz Company တွေအပါအဝင်တခြားလုပ်ငန်းတွေအတော်များများအတွက်ကြော်ညာတွေရိုက်တာကနေအခုလိုဝင်ငွေအများဆုံးရရှိတာဖြစ်ပါတယ်။ Ronaldo ကတော့ American ရဲ့နာမည်ကြီးအားကစားကုမ္ပဏီတစ်ခုဖြစ်တဲ့ Nike, Mastercard နဲ့ Pepsi ကုမ္ပဏီတွေနဲ့ကြော်ညာသဘောတူစာချုပ်ကနေဒေါ်လာ45သန်းရတယ်လို့ပြောပါတယ်။ American ကနာမည်ကြီးခေါင်းစည်းကစားသမား Tiger Woods ကတော့မနစ်ကဝင်ငွေဒေါ်လာ360နဲ့အဆင့်8မှာရပ်တည်ခဲ့ပါတယ်။အမျိုးသမီးတွေထဲမှာတော့ဂျပန်တင်းနစ်ကစားသမားနာအိုမီအိုဆာကာကအဆင့်29နဲ့ဆရီနာဝီလျံကအဆင့်33မှာရှိနေပါတယ်ခင်ဗျာ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုကစပြီးတော့သတင်းလွှာတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ရတိတောင်မြို့နယ်ကတဆင်မြိုင်နယ်ချိုင်းရဲကင်းစခန်းကိုအေအေကဝင်တိုက်ပြီးဖမ်းဆီးသွားတဲ့အထက်ကရဲတပ်ဖွဲ့မိသားစုဝင်တွေကိုပြန်လွှတ်ပေးတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါအေရခိုင်လက်နက်ကိုင်ဖွဲ့ကမနေ့ကဖမ်းဆီးခေါ်ဆောင်သွားတဲ့သူတွေနဲ့ကအမျိုးသမီးနှစ်ဦးနဲ့ကလေးငယ်တဦးကိုဒီနေ့မနေ့မှပြန်လွှတ်ပေးလိုက်ပြီးတော့ရဲတပ်ဖွဲ့ဝင်တွေကတော့ဆက်ဖမ်းထားတယ်လို့အေအေပြောခွေရခိုင်ဒုခက VOA ကိုပြောပါတယ
်မနေ့ကဒီတဆင်မြိုင်စခန်းကိုတိန်းလုံးကဒီပါလာတဲ့အဲ့ဒီအမျိုးသမီးရောက်တော့မနေ့ကတည်းကကျွန်တော်တို့ဒါဟိုကောင်းမွန်မွန်ပြန်ထွက်ပေးခဲ့ပြီးဖြစ်တယ်ဗျ။ဒါနဲ့ဒီဖန်စီယာမီတဲ့အဲ့ဒီစစ်တုံးပိုင်း6ရောက်ကိုတော့ကျွန်တော်တို့ဒီသခိုင်းချက်တွေရဲ့စစ်တုံးပိုင်းဆိုင်ရာစီရင်စည်းကမ်းတွေနောက်ပြီးလို့ရှိရင်ဒီနိုင်ငံတကာစစ်တုံးပိုင်းဥပဒေနဲ့ညီကျွန်တော်တို့ကဆက်လက်ပြီးတော့ထိန်းသိမ်းတာဖို့ရှိတယ်
ရဲမိသားစုဝင်တွေကိုတဆိုင်မြန်စခန်းနဲ့ငားမိုင်ကွာကအောက်ကျောင်းတောင်ကျေးရွာမှာပြန်လွတ်ပေးခဲ့တယ်ဆိုတာအောက်ကျောင်းတောင်ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်တန်းထွန်းကလည်း VOA ကိုအတည်ပြုပြောဆိုပါတယ်
ဟုတ်ပါရဲ့ဒီကျွန်တော်ကတစောင်းဒီမှာဒီမှာမြေလေးစက်ထက်ကိုခိုးခဲ့တော့ပါအမားဒီမြို့နေဆွဲဝကိုခိုးပြဖို့ကျွန်တော်ဒီမြို့နေဆွဲဝကိုခိုးဖို့ဒီလိုလုပ်နေပါတယ်။ဖူးရောက်ဖူးရောက်ကအမျိုးသမီးတယောက်ဒီကလေးတယောက်ပါတယ်။အဲအခုကဒီဒီကျွန်တော်က
သမရပြောခွေရဘုံမှုချုပ်စွန်မင်းထွန်းကတော့ပြန်လွတ်လာတဲ့သူတွေမြို့နယ်အုပ်ချုပ်ရေးဖွဲ့နဲ့အဆက်အသွယ်ရရှိနေပြီလို့ပြောပါရတယ်
။ကျွန်တော်တို့ဒီကြီးရွာတရွာမှာထားခဲ့တဲ့ဆိုတော့တင်းတော့ရတယ်အထူးယူပိုင်းဘက်ကတော့အဆက်တည်းရနိုင်ပြီတော့သိရပါတယ်ဗ
ျရဲတပ်ဖွဲ့ဝင်6ဦးကိုဆက်ပြီးဖမ်းထားတယ်လို့အေအေဘက်ကပြောပေမဲ့တမတော်ဘက်ကတော့ရဲတပ်ဖွဲ့ဝင်10ဦးပျောက်ဆုံးနေတယ်လို့ VOA ကပြောထားပါတယ်တဆင်းမြန်ရဲကင်းစခန်းကနေရော့ကက်လောင်ချာသလက်ပါဝင်လက်နက်14လက်ရရှိခဲ့ပြီးတပ်ဘက်ကအကြဆုံးရှိတယ်လို့ခိုင်ဒုခကပြောပေမဲ့ဒါနဲ့ပတ်သက်လို့တော့တမတော်ဘက်ကတီးမပြုတ်ခဲ့ပါဘူးအေအေရအခုလိုတိုက်ခိုက်မှုမျိုးဟာအကြမ်းဖက်လုပ်ရဖြစ်တယ်လို့ဓမ္မရယုံပြောခွေရဥစော်သေးကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်
။တကယ်ဒိုင်းနာခွေကိုလက်လက်ကင်တောင်းဆိုတာမဟုတ်တော့ဘူး။အဲဒါကြောင့်လည်းဒီလိုအကြမ်းဖက်လုပ်ရတဲ့လုပ်နေတာဖြစ်တယ်။ဒီပေါ်မှာတော့ကျွန်တော်တို့ကတော့အကြမ်းဖက်ပေါ်ပြည်ပြည်ကြီးညာထားတယ်။အကြမ်းဖက်လုပ်ရတဲ့နဲ့ပတ်သက်လို့တော့အစိုးရအနေနဲ့တောင်းကြသူနေနေစစ်ဆင်ရေးပေါ့နော်။အကြမ်းဖက်နေနေစစ်ဆင်ရေးဒါတွေကိုတော့တမ်းမတော်ကဆက်လက်ဆောင်ရွက်သွားဖို့ရှိပါတယ်။
2019ခုနှစ်နဲ့2020ခုနှစ်မှာအေဘက်ကနေရဲကင်းစခန်းတွေကိုပြင်ပထားတိုက်ခိုက်တာ၅ကြိမ်ရှိပြီလို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အေနဲ့မြန်မာတမတော်ကြားရခိုင်ပြည်နယ်မင်းပြမြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှာဒီကနေ့မှလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီနေ့မနက်ပိုင်းချင်းပြည်နယ်ပလဲဝါမြို့မှာစစ်ရှောင်နေတဲ့အောင်မီလဲဝါကျေးရွာကရွာသူတူဦးရွာကိုခေတ္တပြန်မှာလက်နက်ကြီးမှန်းပြီးတိုက်ဆုံသွားခဲ့တယ်လို့အောင်မီလဝရွာသားသူကအခုလိုပြောပါတယ
်။ဒီကိုနိုင်ရဲ့အတိုင်းခင်မှာကျွန်တော်တို့ဟိုဘက်မှာချီယူဟုတ်လာကူတယ်လာကူတဲ့အချိန်မှာအပြာမှာတတော်ပြည့်ခဲ့တဲ့အခါမှာချီတွားလို့လေဒီမှာစစ်တပ်ပေါင်းဘောကပြည်တာတည်းအဖွဲ့ချီရောက်တွားလို့ဒီမှာရောက်နေပြီ။အခုဘလဝဟိုခရုံမှာ
ပလဲဝါမြို့တစ်ဖက်ကမ်းကနေအောင်မီလဝရွာဖက်လေနဲ့ကုလပြည့်ပြန်မှာလက်နက်နဲ့ပြစ်ခံရတာဖြစ်ပြီးဒေသုံးသူဖွားဦးကတော့ဒီနေ့မွန်လွဲပိုင်းမှာကြိုလိုက်ပြီးဖြစ်ပါတယ်။ဒီပြစ်ခတ်မှုမှာနယ်မြေခံစစ်တပ်ကနေပြစ်ခတ်တယ်လို့တိရခန့်ရွာသားတွေကယူဆပြောဆိုနေပေမဲ့တမတော်ပြောခွေရဘုံမှုချုပ်စော်မင်းထွန်းကတော့ဒီပြစ်စင်ကိုမသိသေးသလိုပလဝဘတ်မှာစည်ရေးသိမ်းမှနေစေလို့ဆိုပါတယ
်ပလဝဘတ်ချင်းရောကျွန်တော်လည်းမသိဘူးတဝါမျိုးရဲ့အနောက်ဖက်နဲ့အနောက်တောင်ဘက်ဒေသတော့ဒီဖွဲ့တွေကတော့ရှိနေတုံးပဲဖြစ်တယ်သူတို့ဒီကြောင့်ခြေပြုနေတဲ့အုံကုန်းမျိုးပေါ်မှာတော့ကျွန်တော်တို့တပ်ကနေတော့ကြာလုံကုန်ရေးရာလိုက်လာဆောင်ရွက်နေကြတာတွေရှိပါတယ်
ရခိုင်လက်နက်ကိုင်အေဖွဲ့နဲ့တမတော်ကြတိုက်ပွဲပြင်းထန်နေတဲ့ချင်းမြင့်နယ်ပလဲဝါမြို့တွင်းကအောင်မီလဲဝါကျေးရွာဟာမေလ26ရက်နေ့ကမီးရှို့ခံရပြီးအင်ဂျီ40ကျော်လောက်မီးလောင်ပျက်စီးသွားတဲ့ရွာဖြစ်ပါတယ်။ဒီမီးရှို့တာဘယ်ဖွဲ့ရဲ့လက်ချက်ဆိုတာတိတိကျကျမပြောနိုင်ပေမဲ့မီးမလောင်ခင်မှာမြန်မာစစ်တပ်ကရွာထဲဝင်ရောက်တာတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်မြောက်ပိုင်းနဲ့ချင်းမြင့်နယ်ပလဲဝါမြို့နယ်တွေမှာအေအေနဲ့တမတော်ကြတိုက်ပွဲတွေကြောင့်နေရစုတ်ခွာထွက်ပြေးရသူစစ်ရှောင်ရွေတဲ့ဟာရခိုင်ပြည်နယ်ဘက်မှာသသိန်း6000ကျော်ရှိနေပြီးပလဲဝါမြို့နယ်မှာ8000လောက်ရှိနေပြီလို့စစ်ရှောင်ရေးကူညီသူတွေကပြောပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်
မြန်မာလိုရေးနေကြတဲ့ blog တွေ online စာမျက်နှာတွေထဲမှာအများသိတဲ့နာတွေအများစိတ်ဝင်စားနိုင်မာတွေကို blogger တွေပြောသမျှဆိုတဲ့အစီအစဉ်မှထုတ်လွှင့်ပေးနေပါတယ်။တင်းငွေတွေနဲ့ညနေနဲ့အင်္ဂါနေ့မနေ့ထုတ်လွှင့်ချက်တိုင်းမှာနားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ online စာမျက်နှာပေါ်က blogger ဆိုတဲ့သီးသန့်စာမျက်နှာမှာလည်းထုတ်လွှင့်ခဲ့ပြီးတဲ့အစီအစဉ်တွေကိုပြန်ရှာနားထောင်နိုင်ပါတယ်။ blogger တွေပြောသမျှအစီအစဉ်အတွက်ဝေဖန်အကြံပေးချက်တွေကိုလည်းလက်ခံကြိုဆိုပါရစေရှင်။
July la zama chigan binya chang ni pyan phun ne kha chang da mi ba re ni ne ku klei re ko sait cha lat cha chang ko pu nan bu so ya ga amagan che pe nai ba ye la so ra pyo pya ba me chano ga si tu wa po man a phin jun la zama chang ni pyan phun le shi bi me le covid 19 and ye chang July la zama ma athat tan chang da re ne sa tin phun lan nai bu lo da re ko pyin sin ni bi so ra pinya yi thana da wen shi tu re ga yo tamara yong ga ba pyo tha ra ba
ဒါပေမဲ့လည်းကတ်ယောဂအန္တရာယ်ကင်းပါမယ်ဆိုတဲ့အာမခံချက်မျိုးအပြည့်အဝပေးဖို့တော့မဖြစ်နိုင်ဘူးလို့ဒီကနေ့လောက်တဲ့ online သတင်းစာရှင်းလင်းပွဲအတွင်းသမရယုံပြောခွင့်ရဥဇော်ထေးကပြောသွားတာပါ။ဟုတ်အခုဖေးရှိတွေပေါ့နော်မက်စ်တွေတန်တားတွေလည်းဟိုကျွန်ပညာရေးဘက်ကအများကြီးပြင်ဆင်ထားရလို့သိရတယ်။တိုးတော့ခံသက်ပါစေအာမခံချက်ဒီလိုဆိုတာကတော့ဟိုဒီနေသားကတော့ကျွန်တော်တို့ခက်ပါလိမ့်မယ ဘယ်အနေထားမှာဖြစ်ဖြစ်ကျွန်တော်မလဲပါဘူးအဲ့တော့အကောင်းဆုံးကတော့ဟိုမဖြစ်အောင်ပေါ့နော်ဟိုတူတင်ပြင်ဆင်နေအခုအချိန်တိုင်းအများကြီးရပါတယ်အဲ့ပေါ်မှာလည်းကျွန်တော်ပြန်ပြီးတော့တုံ့ပြန်မှာဖြစ်ပါတယ
်ကိုဗစ်ကာလကြောင်းပြန်တက်ရေးယောဂပိုးပပျောက်ချိန်အထိစောင့်လို့မဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းပြောထားပါတယ်ဒေတာလိုက်ဦးစားပေးအဆင့်နဲ့အထက်တန်းကစပြီးကြောင်းတွေပြန်ဖွင့်နိုင်ရေးသက်ဆိုင်ရာကြောင်းတစ်ခုချင်းလိုက်လိုအပ်ချက်တွေကိုဆရာနဲ့မိဘတွေကြိုတင်ဆွေးနွေးထားဖို့ဥစော်ထေးကတိုက်တွန်းပြောဆိုပါတယ
်။ကျောင်းသားမိဘတွေကိုအမကန်ချက်ဆိုတာကျွန်တော်တို့ပညာရေးကိုလည်းပြောထားပါတယ်။ကျောင်းနေမှာကျွန်တော်တို့မိဘဆရာအသင်းဆိုတာရှိတယ်။အဲ့တော့ကျောင်းသားမိဘတွေနဲ့ကျောင်းဆရာဆရာမတွေနဲ့သူတို့ရောဒီကျောင်းမှာတော့ဒီလိုတော့ပြင်ဆင်ထားတယ်။ပြင်ဆင်ထားတဲ့နေရာမှာကျောင်းသားတွေကကျောင်းတိုင်တော့ဒီပုံစံတော့တက်ရမယ်။ဒါမျိုးတွေမိဘဆရာအသင်းလို့နော်။ကျောင်းကျိုးတော်အတင်းနေတယ်သူတို့ဆွေးနွေးကိုဆွေးနွေးပါဆွေးနွေးပြီးတော့မှခဲ့မိဘတွေကစိုးရိမ်တဲ့အချက်တွေကဒီချက်တွေဒါတွေကိုပြေလည်အောင်ဘယ်လိုလုပ်မလဲဆိုတော့သူတို့အချင်းချင်းညှိနှိုင်းပြီးဆောင်ရွက်ရမှာဖြစ်ပါတယ်သူတို့ကိုယ်တိုင်လည်းစိတ်ဟိုစိုးရိမ်မှုတွေပပျောက်နိုင်တယ်ဆိုရင်တော့ဒီဇူလိုင်လကျောင်းဖွင့်မဲ့ဟာအချိန်ကြီးကျွန်တော်ဆောင်ရွက်နိုင်တယ
်အချိန်တိုင်းပညာကျောင်းတွေပြန်ဖွင့်နိုင်ရေးအစိုးရကပြင်ဆင်နေတာမှာဒေတာအလိုက်ကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုအခြေအနေ၊ကျန်းမာရေးကချမှတ်ထားတဲ့စီးကန်းနဲ့အညီစာတင်ကမ်းတွေကိုပြင်ဆင်ထားမှုနဲ့ကျောင်းသားကျောင်းသူတွေကျောင်းပတော်ဝန်အတွင်းခက်ခွာခွာနေထိုင်ရေးဦးစားပေးထားတဲ့အစီအစဉ်တွေကိုတုံ့တက်ပြီးတော့ဒေသအလိုက်ဦးစားပေးအဆင့်နဲ့ကျောင်းပြန်ဖွင့်ရေးစဉ်းစားနေတယ်လို့ဦးစော်ထေးကပြောပါတယ်။ဒါအပြင်စင်ရဲသားလက်လုတ်လက်စားမိသားစုတွေအတွက်အစိုးရရဲ့ဒုတိယကြိမ်ထောက်ပံ့ချေပေးနိုင်ဖို့စီရင်ကောက်ယူပြီးစီးပြီလို့ဒီသတင်းစာရှင်းလင်းပွဲအတွင်းမှာပဲဦးစော်ထေးကပြောသွားပါတယ်။ပထမတစ်ခေါက်မှာစီမံခန့်ခွဲမှုအမှားတွေကြောင့်စည်ရင်းမပါခဲ့သူတွေကိုဦးစားပေးထောက်ပံ့သွားမယ်လို့ဦးစော်ထေးကပြောပါတယ
်။အောက်ရှင်မှာလူလူနဲ့ဂျမ်းမီရဖားတွေပူအောင်ဆောင်မှုကောင်းခြင်းမကောင်းခြင်းပေါ်မှာမှုတည်ပြီးတော့စည်ရင်းမှန်ကန်ခြင်းမမှန်ကန်ခြင်းတွေဖြစ်နေ။အဲ့တော့အဲ့လိုတော့ကျွန်တော်တို့ကအချိန်နီးကပ်တဲ့အတွက်ဟိုဒီပိတ်ရက်ကာလမှာလူလူစီပေါ်စိတ်ခံအားမရောက်ရအောင်ပေါ့နော်။ဂျမ်းမီဆန်ကလှုပ်လှရတဲ့နေသားရှိတယ်။အခုတော့ကျွန်တော်တို့အချိန်ရတယ်။အချိန်ရတော့စနစ်တကျစတဲ့နေကောက်တယ်ကျွန်တော်ပုံစံတွေဖြစ်ရဆိုအဲ့ဒါကိုပြောတာအဒီပုံစံတွေကိုကြည့်လိုက်ပြီးဆိုရင်ဟိုတို့ရဲ့အလုတ်ကိုင်ပေါ်မှာမူတည်ပြီးတော့သူသည်တကယ်အခြေခံလမ်းသာဟုတ်ဖို့ဆိုတာကျွန်တော်တို့အကဲဖြတ်နိုင်တဲ့နေသားတွေကျွန်တော်လုပ်နေတာဖြစ်တယ်အဲ့တော့ဒီလိုကွန်ပလိန်တွေကျွန်တော်ရှိပါတယ်နိုင်ငံနဲ့မှာရှိတယ်နိုင်ငံနဲ့မှာရှိတဲ့အတွက်လည်းအကြံရတဲ့လူတွေကိုဦးစားပေးပြီးတော့ထောက်ပံ့ပေးကျွန်တော်ဆောင်ရွက်နေတာဖြစ်တယ်ပေါ့နော်
ပထမအကြိမ်ထောက်ပံ့ရေးအစီအစဉ်မှာစန်စီရိတ်ခါတွေကိုအိမ်တောင်စု၄သန်းနီးပါးအတွက်ထောက်ပံ့ခဲ့ပြီးတော့အခုတော့နိုင်ငံအနှံ့ခြေကံလူတန်းစားမိသားစု5သန်းနီးပါးကိုငွေကြေးထောက်ပံ့နိုင်ဖို့အစိုးရကစီစဉ်နေတာပါဒါအပြင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့စပေးရှောင်စခန်းတွေကအမျိုးသမီးကလေးငယ်တွေနဲ့အသက်85နှစ်အထက်တက်ကြီးဝယ်ဦးတွေမတန်ဆွမ်းတွေကိုလည်းထောက်ပံ့ကူညီနေတယ်လို့ဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်ကစီသူပ
ါ UN မြန်မာပိုင်းအစီအစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှုVOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂ င်္ဂလာပါရှင်မြန်မာနိုင်ငံတော်အန်ကလူခွေရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ Corona virus မရိုက်ခတ်ခင်အချိန်ကစကိုင်းတိုင်းဒေသကြီးမှာမြင့်မြင့်ကလေးငယ်တွေနဲ့လူငယ်တွေဟာအလုံးလုံးခွင့်ကြောင်းတက်ခွင့်နဲ့လူရန်ထောက်ပံ့မှုတွေရရှိပါတယ်။လက်ရှိချိန်မှာတော့စီးပွားရေးလုပ်ငန်းတွေအထူးသဖြင့်မျက်မမြင်အနေခန်းတွေကိုပိတ်ထားရတဲ့အတွက်မတန်ဆန်းသူတွေပေါ်မှာလည်းတက်ရောက်မှုတွေရှိနေပါတယ်
။ကြောင်းမဲ့နာလေဟိုတော့နှိတ်ခန့်နေတဲ့လူတွေလာတယ်။လာပြီးနှိတ်ခန့်ကြတယ်။နှိတ်ခန့်နေလို့ဆိုပြီးတော့သူတို့အိမ်ကိုခေါ်အောင်လို့လည်းနိုင်ရတယ်။အခုတော့နှိတ်တော့ဆိုပြီးတော့နှိတ်ခန့်လည်းပိတ်ထားပေါ့ဗျာ
။မုံရွာမျိုးမျက်မမြင်အနေခန်းမှာအလုံးလုံးကင်နေတဲ့ဦးဝင်းမြင့်ကပြောပြခဲ့တာပါ။ဒီဆောင်မကိုမုံရွာကြီးဆက်မသတင်းတော်အေးအေးမွန်နဲ့ဒို့အတန်သတင်းတော်အေးအေးအောင်တို့ကရေးသားထားတာဖြစ်ပြီးအေးအေးမွန်ကဆက်လက်တင်ဆက်ပေးသွားမှာပါမုံရွာမြို့မှာရှိတဲ့ရောင်ချီတိပရာဟိတမျက်မမြင်ကြောင်ကဥဝင်းမြင့်တို့လူမျိုးတွေအတွက်နှစ်ပေါင်းများစွာခိုလုံရာနေရာတစ်ခုဖြစ်ပါတယ်ဥဝင်းမြင့်ကအသက်55နှစ်ရှိပြီဖြစ်ပြီးအနှိပ်ပညာနဲ့အသက်မွေးလာတာ20ကျော်ပါပြီမျက်မမြင်အနှိပ်ခန်းကနေရတဲ့သူ့ရဲ့တလဝင်ငွေကသိန်းကိုရနေ2,000ခန့်ထိရှိပါတယ်။ COVID-19 ရောဂါဖြစ်ပွားမှုတွေကြောင့်သူတို့ရဲ့အနှိပ်ခန်းကမမျော်လင့်မဲ့မေလ24ရက်နေ့ကစပြီးပိတ်လိုက်ရပါတယ်။အဲ့ဒီချိန်ကစပြီးသူဟာအလုံးလက်မဲ့ဖြစ်သွားပြီးသူ့ဇနီးစီကိုလည်းငွေပြန်မပို့ပေးနိုင်တော့ပါဘူး
။လောက်တော့တော့ကျန်တော့ပေါ့အဲ့တော့ကိုအိမ်စားဝတ်နေရလည်းရှိသေးတယ်လေမိသားစုရလည်းရှိသေးတာဆိုတော့အိမ်ရဲ့လောက်ထိုင်ကမရှိပါဘူးတောင်းလို့တောင်းလို့လောရတာပါ။တောင်းပြီးမှလည်းပြောပန်းအောင်မရှိအောင်အခုတော့ရှိတာလည်းနဲ့စားနေရမှာ
ဧပြီလကလေးကဥဝင်းမြင့်ကသူ့မိသားစုကိုပတ်စံနဲ့စားစရာတွေမပို့ပေးနိုင်တော့ပါဘူး။ရောဂါတွေကြောင့်တလတစ်ချိန်အိမ်ပြန်နေကြဖြစ်တဲ့ဇနီးနဲ့အသားရှိတဲ့ကဏီမျိုးနယ်ကိုလည်းမပြန်ပြစ်တော့ပါဘူး
။ COVID-19 နဲ့တိုင်းတာတွင်တော့ကိုယ်ပိုင်လည်းမလား။ကပ်ပုံမှမလားဘူးရဲ့။သူတို့သည်အဆက်အသွယ်တော့ရှိရောဖုန်းဆက်တယ်လည်းရှိတယ်။သူတို့လည်းကိုယ်နဲ့ကိုနေရမှာဆိုတော့ကိုယ်နဲ့ကိုနေကြတာပေါ့
ရှောင်းချီတိပရာဟိတအကြောင်းမှာသူ့လိုအနှိပ်ပညာနဲ့အသက်မွေးတဲ့မျက်မမြင်အနှိပ်သမား10ဦးလောက်ရှိပါတယ်သူတို့တဦးချင်းစီရဲ့တလဝင်ငွေက3,000ကနေ2,000ခန့်အထိရှိကြပါတယ်2014တကောင်စင်ရင်အရာမြန်မာနိုင်ငံမှာမတန်ဆွမ်းသူ 1.3 တန်းရှိပြီးစုစုပေါင်းလူဦးရေရဲ့ 4.6 ရာခိုင်နှုန်းရှိနေပါတယ်ရှောင်းချီတိကျောင်းမှာအနှိပ်ခန်းတစ်ခုရှိပြီးမြို့မှာတော့နာမည်ကြီးပါတယ်တလကိုလာရောက်အနှိပ်ခန်းသူ900ဝန်းကျင်ရှိပါတယ
်ဒီကျောင်းထဲလာတဲ့လူလည်းကျောင်းထဲခန်းလည်းပိတ်လိုက်ပိတ်ထားကျောင်းထဲလည်းလာတယ်လေဟိုတော့နှိပ်ခန်းနေတဲ့လူတွေလာတယ်လာပြီးနှိပ်ခန်းကြတယ်နှိပ်ခန်းနေလို့ဆိုပြီးတော့သူတို့အိမ်ကိုခေါ်အောင်လို့လည်းနိုင်ရတယ်အခုတော့နှိပ်တော့ဆိုပြီးတော့နှိပ်ခန်းလည်းပိတ်ထားပေါ့ဗျာ
အနှိပ်ခန်းကနေဝင်ငွေမရတော့တဲ့အချိန်မှာတော့အလှငွေတွေနဲ့ရက်တည်နေတယ်လို့ကျောင်းတာဝန်ရှိသူဦးစိုးဝင်းနိုင်ကဆိုပါတယ်။သူရဲ့ပြောပြချက်အရအခုပိုင်းသူတို့ကျောင်းမှာလာရောက်လှူဒန်းတဲ့အလှရှင်လည်းနေပါသွားတယ်လို့သိရပါတယ်။အရင်ဒီယောဂါတွေမဖြစ်ခင်ကဆိုတနေ့တာအာဟာရအတွက်အလှဒန်းသူကတစ်လလုံးရက်အပြည့်ဖြစ်နေတတ်တယ်လို့သူကပြောပါတယ်။
တို့ချင်းတော့တော့ပါတော့အနေနဲ့မဆိုလဲပတ်စံဝင်ရတာမှာဆိုလဲတို့လည်းပြည်ရတယ်ကျောင်းတိုင်းတော့ပြည်ကျောင်းလည်းရံမုံယူတယ်တို့လည်းလုံးချင်းလေးရှိရတော့တို့လည်းအဲ့တော့မုံမုံတော့ဝင်ပြည်ရတော့အားရတယ်လောင်းရင်တို့တော့ကပတ်စံရှိနေတာပတ်စံချင်းပူသွားကြရစားလို့ရတယ်ကိုယ်ဝင်ရဝယ်လို့ရတာပေါ့အဲ့ဒါမျိုးအဲ့ဒါတော့တို့ကဝင်ဝင်မရှိဘူးဖြစ်တာကျောင်းကတော့ဒါဝေတော်ကလည်းအဲ့လိုရှင်နေလည်းရှိတယ်ဘာလို့ဆိုတော့ကျောင်းကတော့တိုင်းမကြိုင်ပါတော့ဘူးနိုင်တို့လည်းတော့နည်းနည်းပေါ့ဝင်ဝင်ရှိတယ်ဆိုနည်းနည်းပေါ့တော့အဲ့လိုဖြစ်တာ
ရှောင်းချီတက်ကြောင်ကအရင်ကကဏီမြို့နယ်မှာဖွင့်လှစ်ခဲ့တာဖြစ်ပြီး2015ခုနှစ်မှာမုံရွာကိုပြောင်းရွှေ့လာခဲ့တာပါ။ကျောင်းကနေထိုင်သူစုစုပေါင်း45ဦးလောက်ရှိပြီးအခုတော့နေရာဒီကျောင်းပိတ်ရဖြစ်တာကြောင့်အလုပ်လဲပိတ်တာရောကြောင့်တဝက်လောက်ကမိသားစုရှိရာကိုပြန်သွားကြပါတယ်။အခုချိန်မှာအကျွေးမွေးအတွက်နေ့စဉ်အလှူရှင်မရှိတော့လို့ကျောင်းရံပုံငွေနဲ့ချက်ပြုတ်စားတောက်နေကြပါတယ်။အလှူရှင်ပါသွားတာကလာပိုင်းလောက်သာရှိသေးတာကြောင့်သူတို့အဆင်ပြေနေသေးတယ်လို့ပြောပါတယ်။ရှောင်းချီတိပရာဟိတအကြောင်းမှာအလှကံထွက်တဲ့တီဝိုင်းအဖွဲ့လည်းရှိပါသေးတယ်။သူတို့တွေကလည်းအကြောင်းကိုတစ်ဖက်တစ်လမ်းကနေအလှငွေရအောင်ကူညီပေးနေသူတွေဖြစ်ပါတယ်။သူတို့တီဝိုင်းအဖွဲ့ကလည်းရတဲ့အလှငွေတွေကိုအနှိပ်စရာတွေလိုရာဂိုင်နှုန်းနဲ့ရကြပါတယ်။အသက်24နှစ်အရွယ်ကိုအောင်မျိုးဝင်းဟာတီဝိုင်းအဖွဲ့မှာပါဝင်သူတစ်ဦးပါ။တီဝိုင်းအဖွဲ့မှာတချင်းဆိုတာဒိုးတီတာတွေသူလုပ်ပါလေ မြန်မာပြည်မှာကိုဗစ် -19 ရောဂါစဖြစ်ချိန်မှာတော့သူတို့အလူကံအဖွဲ့လည်းမထွက်တော့ပါဘူး။ဒီနားထားရတဲ့ကာလမှာတော့ဂီတဝါဒနာပါတဲ့ကိုအောင်မျိုးဝင်းတယောက်တချင်းတွေကိုနားထောင်ရင်းဖြတ်တန်းနေပါတယ်
။ခုကျွန်တော်တွေကတော့ဒီလုပ်ငန်းပိုင်းနဲ့အခက်အခဲကတွဲတော့ကျန်လာတော့ဒီမှာအခက်အခဲမရှိပါဘူးဗျ။စာဝင်နေဆိုတဲ့ဒီမှာကျွန်တော်တို့ကြောင်းကြီးရဒီမှာကျွန်တော်တို့ဖြူမွေးဆောင်ရှောက်ထားတယ်။နေဖို့ထိုင်ဖို့ကလည်းဒီကြောင်းကြီးကဆက်ဆက်ရအောင်တောင်းလို့ဆောင်ရှောက်ထားရဆိုတော့စာဝင်နေရင်လည်းအဲ့ကျန်အဲ့ရတော့ဘာမှတိတ်ပြီးအခက်ခဲမရှိပြီအလောက်ကန်ရတော့အခုယောဂာအတိုင်းဖြစ်နေတဲ့ပန်လုံးမှအလောက်ရရတဲ့ကြောင့်အလောက်ကန်ရတော့အခက်ခဲရှိရောပဲ
သူဟာဒီကွိုင်းအဖွဲ့မှာပါတယ်လို့အနှိမ့်ဆရာဖြစ်နေလေလောက်ကန်သူဖြစ်ပါတယ်နှစ်ခုပေါင်းလိုက်ရင်သူရဲ့တလဝင်ငွေကအနည်းဆုံး9000ကနေအများဆုံး3000ကျပ်ထိဝင်ပါတယ်သူတို့ကအကြောင်းကတင်ပေးတဲ့ပညာရပ်တွေနဲ့သူတို့ကိုယ်ပိုင်ဝင်ငွေရှာနိုင်ကြပါတယ်မိသားစုကိုထောက်ပံ့နိုင်ကြတယ်ကျောင်းရောက်လာတဲ့သူတွေကိုကြိုးကျစ်တာ၊ကျိန်နှီးရက်လုတ်တာ၊စားတဲ့လက်မှုပညာတွေ၊မြန်မာ၊ဂျပန်အကျော်ပင်ပညာရပ်တွေအပြင်အတန်းပညာသင်ယူနိုင်တဲ့အရွယ်တွေကိုလည်းကျောင်းထားပေးပါသေးတယ်။ပရဟိတကျောင်းဖွင့်ပြီးကြတဲ့ကအခုလိုအလှရှင်ပါသွားတာမျိုးမကြုံခဲ့ရသလိုအနှိတ်ခံလဲရက်အကြာကြီးမပိတ်ဘူးပါဘူး။ကျောင်းအတွင်းနေထိုင်ကြတဲ့တကူတဲ့သမားတွေအတွက်တော့အဆင်ပြေနေပြီမယ်။မိသားစုဝင်ရှိပြီးအိမ်ငှားနေထိုင်ကြသူတွေအတွက်တော့အခက်အခဲတွေရှိတယ်လို့ဆိုပါတယ်။ရန်ကုန်မှာရှိတဲ့မျက်မမြင်အလုံသမားတွေရဲ့အခြေအနေကလည်းဒီလိုပါပဲ။ယူမီအနှစ်ခံကိုမြန်မာနိုင်ငံမျက်မမြင်အသင်းချုပ်ကဖွင့်လှစ်ထားတာဖြစ်ပြီးအလုံမျိုးနယ်မှာတည်ရှိပါတယ်။အဲ့ဒီအနှစ်ခံမှာတော့အမြင်အာရုံချွတ်တဲ့သူတွေကနှိပ်ပေးကြတာပါ။မက်ဆင်မာကအဲ့ဒီနေရာမှာအလုံလုံပါတယ်။သူမကမျက်မမြင်တယောက်ဖြစ်ပြီးအနှိပ်ပညာနဲ့အသက်မွေးတာ10နှစ်ရှိပါပြီ။
အမလို့ဆိုင်ရတော့ပိတ်တာ2လလောက်တော့ပိတ်ခင်းရတာပေါ့အမအခုကအိမ်အောင်ရှိရလေအမရဲ့အမျိုးသားလည်းဒီမှာတူတူလုပ်နေရင်အိမ်မှာသမီးလေးနဲ့သားလေးနဲ့ရှိရနေမှာအဲတော့အမီတွေအမတွေကဝိုင်းထိန်နေနေရတယ်သူတို့ပြန်ပို့ပေးနေရတယ်အာဒီကြားထဲမှာတော့သူတို့ပြန်မပို့ပေးနိုင်ဘူးဖြစ်တာပေါ့နော်ဟိုစားအလုပ်ရှိတော့ကတော့ပုံမှန်ပို့ပေးနိုင်တယ်အလုပ်ရှိတော့ပြန်ရောမပို့ပေးနိုင်ဘူးပေါ့အဲ့လိုမျိုးအနေထားလေးရှိတာပေါ့သူတို့ပဲအမရဲ့အမီတွေကလည်းသူတို့ပဲခလေးတွေကိုဒီအဲဒီတလနှစ်လအတော်တည်းမှာကျွေးနေတာပေါ့နော်အရင်တနေ့တိုက်ဆန်နေမှပဲနေရတော့လေစိတ်မုန်းချက်တယ်ပေါ့နော်အဲ့လိုမုန်းချက်မှုလည်းခံစားရတယ်ကိုယ်အိမ်ကအဲ့လိုမျိုးဟိုပတ်စံမပို့နိုင်လို့အဲ့လိုမျိုးပေါ့နော်ဟိုခက်ခဲနေလို့လည်းအဲ့ဒါတွေလည်းစိတ်ဖြစ်စီမှုခံစားရတယ်ပေါ့ဟိုအလုပ်လည်းကောင်းမှုမလွတ်လွတ်လပ်လပ်မလုပ်ရတဲ့အတွက်ကြောင့်လည်းစိတ်ဖြစ်စီရပေါ့နော်အဲ့လိုမျိုးအမျိုးပေါ့
COVID-19 ကြောင့်ဆိုင်ပိတ်ထားတဲ့အချိန်တွေမှာမြန်မာနိုင်ငံမျက်မမြင်အသင်းချုပ်ကအထောက်ပံ့တွေပေးပေမဲ့လုံလောက်မှုမရှိပါဘူး။မဆင်မာရဲ့အလုပ်ကတော့မကြသေးခင်ကပြန်ဖွင့်လိုက်ပြီးလာရောက်အနှိမ့်ခံသူအနည်းငယ်သာရှိပါသေးတယ်။အလုပ်သမားတွေအတွက်တော့စိုးရိမ်မှုတွေကရှိနေပါတယ်
။ COVID-19 ကာလမှာဒီလိုဆိုင်ခဏပိတ်ထားရပေါ့အဖုံးမလာဟိုဘယ်လိုပြောမလဲပြန်ဖွင့်ရတယ်ပေါ့နော်။တောက်ပြင်းမဲ့လည်းတကယ်ဟိုအခုကဝန်ယူတာလည်းရှိသေးတယ်လေအားအသမှုမှုဒီလိုပဲကိုယ့်အတက်ကိုအသက်ကိုညံဆောက်ဟိုအခါကံစားတယ်လို့ကိုညံလေးနဲ့ပဲကိုတီလို့ကိုတော့ကိုတဲမွေးရောဟိုကလောက်ရတာပေါ့နော်ဒီလိုမျိုးပစက်ပိတ်ကလေးတွေနဲ့အဲ့လိုဟိုဟန်းပြက်လေးနဲ့အဲ့လိုလူတယောက်နှိပ်ခံမျိုးလက်သေးတယ်နှိပ်ပြီးရတယ်လက်သေးတယ်အဲ့နှိပ်တဲ့တစ်ချောင်းလုံးမှလည်းဒီမှတ်ဒီပစက်ပိတ်လေးတွေတက်ပြီးအလုံးလုံးတယ်ပေါ့နော်အဲ့လိုမျိုးပေါ့နောက်တယောက်ကလူအဲ့လိုမျိုးလာလို့ရှိရင်အရင်တော့လက်မခံတော့ပဲလေဒီ6ပေထားပြီးတော့ပေါ့နော်အဲ့လိုမျိုးဟိုကစားလုံးလုံးတယ်ပေါ့
စကိုင်းတိုင်းဘက်ကိုပြန်သွားမယ်ဆိုရင်ဖြင့်မုံရွာမှာရှိတဲ့မျက်မမြင်အနှိမ့်ခံကသူတွေကတော့ယောဂာနဲ့ပတ်သက်ပြီးသတင်းကိုနားဆွံ့နေကြပါတယ်။လူကြီးတွေကရေဒီယိုကိုအားထားပြီးလူငယ်တချို့ကတော့ဖုန်းတန်ထွက်စနစ်နဲ့ Facebook သတင်းတွေကိုပါနားဆွံ့နေကြပါတယ်။ဦးဝင်းမြင့်တယောက်ကတော့ဒီကာလမှာသူ့ရုံးခန်းမှာထိုင်ရင်းရေဒီယိုသတင်းကိုနေ့တိုင်းနားထောင်ပါတယ်။မြန်မာသတင်း၊ကမ္ဘာသတင်းအစုံနားထောင်တယ်လို့သူကပြောပါတယ်။သူကကိုရိုနာဗိုင်းရပ်စ်ယောဂာမြင်းမြန်အဆုံးသက်သွားဖို့မျှော်လင့်နေပါတယ်
။ချိန်မကြာခင်ကုသနိုင်တဲ့ဆေးနဲ့ပါဝင်နိုင်တဲ့ဆေးပေါ်ပေါက်ပါစေပဲဆုတောင်းရပါမယ်။အဲဒါမှလည်းကိုကလုပ်ငန်းလုပ်ရမှာလေလုပ်ငန်းလုပ်လေရမှာကမ္ဘာတစ်ကမ္ဘာလုံးလဲလုပ်ငန်းนี่လည်းပတ်နိုင်မှာတစ်ကမ္ဘာလုံးလည်းပတ်နိုင်မှာလည်းကိုလည်းအလုပ်ပြန်ပြီးတော့စနိုင်ပ
ါအခုတင်ဆက်ပေးခဲ့တဲ့စီစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့မွန်ရွာကိစက်မှသတင်းတောက်အေးအေးမွန်ဒို့အတန်သတင်းတောက်အေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်မင်္ဂလာရှိတော်နေလို့ဖြစ်ပါစေရှင်
ဒီနေ့တာနောက်ဆုံးသတင်းတွေကို
အီးမေးလ်ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကိုအီးမေးလ်သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ VOE American Channel မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်အောင်လွင်ဦးပါ။အခုတစ်ခါပတ်စဉ်စီစဉ်တစ်ခုကိုတင်ဆက်ပေးကြပါမယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာ COVID-19 ကာယရောဂါကြောင့်ပိတ်ထားတဲ့ကျောင်းတွေပြန်ဖွင့်ဖို့အတွက်ဘလောက်ထိအဆင်သင့်ဖြစ်နေပါပြီလဲဆိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြရမှာပါ Okay မင်္ဂလာခင်ဗျာဒီမြန်မာနိုင်ငံမှာ COVID-19 ကာယရောဂါကြောင့်ပိတ်ထားတဲ့ကျောင်းတွေကိုဇူလိုင်လထဲမှာပြန်ဖွင့်ဖို့ဖြစ်စင်နေပါပြီဒီအချိန်ထဲမှာပဲယောဂကုသမဲ့အန်ဒီယန်ရှိနေသေးတဲ့အတွက်စိုးရိမ်တဲ့နေနဲ့ကြားနေရပါတယ်ဆိုတော့ဘာကြောင့်စိုးရိမ်နေကြရတာလဲကျောင်းတွေဖွင့်ခြင်းမဖွင့်ခြင်းရဲ့အကျိုးဆက်တွေနဲ့ရှိချောက်ပြင်ဆင်ထားဖို့ဘာတွေလုံလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။ပညာရေးရှုထောင့်ကျန်းမာရေးရှုထောင့်တွေကနေဆွေးနွေးသွားဖို့အတွက် Thinking Classroom Foundation စဉ်းစားတွေးခေါ်သောစာသင်ခန်း Foundation ဥက္ကဋ္ဌဒေါက်တာသိန်းလွင်နောက် American အခြေစိုက်မြန်မာရေးသုံးသပ်သူလည်းဖြစ် online မှာကျန်းမာရေးဆောင်ပါတွေလည်းရေးနေတဲ့ဒေါက်တာတင့်ဆွေကိုဖိတ်ခေါ်ထားပါတယ်။ဆိုတော့ဒေါက်တာသိန်းလွင်ဒေါက်တာတင့်ဆွေမင်္ဂလာပါခင်ဗျာ
။
ဟုတ်ကဲ့ဆိုတော့အခုကတော့ဒီနိုင်ငံတော်တော်များများမှလည်းဒီ Corona Virus ကူးစက်မှုတွေအရှိန်ရော့လာတဲ့အများအစိုးရမှာတော့ဒီတော်လာလို့ရှာမှုကန့်သက်ထားတာတွေကိုပြန်လျှော့ပေးနေသလိုပဲဒီအာရှနိုင်ငံတချို့မှာဆိုရင်လည်းကျောင်းတွေကိုတဖြည်းဖြည်းချင်းပြန်ဖွင့်ပေးရတယ်လည်းရှိနေပါပြီမြန်မာနိုင်ငံမှာလည်းအခြေခံပညာကျောင်းတွေဇူလိုင်လထဲမှာပြန်ဖွင့်ဖို့ကြေညာထားပါတယ်ဟိုဒါပေမဲ့ကျောင်းပြန်ဖွင့်မဲ့အစီအစဉ်ပေါ်မှာကျောင်းသားတွေမိဘတွေဆရာတွေကျမ်းမှာစိုးရိမ်နေတဲ့အနေနဲ့ကြားနေရပါတယ်ဆိုတော့ပထမတစ်ချက်အနေနဲ့ဒီကျောင်းတွေဖွင့်ခြင်းအပြင်ကျုံကောင်းကျုံဝတ်နိုင်တဲ့နောက်ဆက်တွဲပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးစီခြင်းပါတယ်ဆိုတော့ဆရာဦးသိန်းလွင်အရင်ဆွေးနွေးပြပါလားခင်ဗျာကျောင်းဖွင့်မဲ့အပေါ်မှာအဓိကစိုးရိမ်နေတာဘာကြောင့်လို့များနားလည်ထားတယ်ခင်ဗျာဘလို့ပြဿနာတွေကျုံဝတ်နိုင်လို့လဲ
ဒီကုသယောဂါကကုသလွယ်တယ်ညံ့တယ်ကုသတဲ့ဆေးမရှိဘူးကြာခွေတဲ့ဆေးမရှိတော့စိုးရိမ်တာဒီစိုးရိမ်နေနေရမှာဒီမိဘတွေလည်းစိုးရိမ်တယ်သင်ကြားနေဆရာဆရာမတွေလည်းစိုးရိမ်ဒီဆရာသမဂ္ဂတွေပြောတာဆိုတာလည်းအားသာအဲစိုးရိမ်စိတ်ရှိဒါယောဂကုသမှာဆိုဒီကျောင်းဖွင့်တဲ့အတွက်ယောဂကုသရင်ဆက်အပြည့်ဆုံးရှုံးနိုင်တာအဲ့ဒီပေါ်မှာစိုးရိမ်ကြနောက်ပြီးတော့ကျွန်တော်တို့ကျောင်းသားတွေမှာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိတယ်။ဒါကြောင့်လဲဆိုတော့ဒီယောဂကုသက၆ဖြစ်ပြီးမိဘတွေမှာအလုံးစိုက်စင်မပြေတာတွေရှိတယ်။မိဘတွေအလုံးကြီးပိတ်ရတယ်၊ဆိုင်နေပိတ်ရတယ်ဆိုတဲ့အခါကျတော့မိဘတွေရဲ့ဝင်ငွေတွေမှာထိခိုက်ရတဲ့အခါကျတော့ကျောင်းသားတွေပေါ်မှာကလေးတွေပေါ်မှာလာလာပြီးတော့ရေးရိုက်အဲ့ဒီမတိချာမိရာတဲ့အာတွေဖြစ်လာတဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာတယ်ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာပြီဆိုရင်ဒီတင်ယူမှုပါပြန်ပြီးတော့ထိခိုက်နေတယ်။အခုကြောင်းပြန်ဖွင့်တဲ့အခါကျရင်ဒီယောဂမကူးဆဲအောင်လို့ပြည့်မြတ်ပြောင်းအပေါ်ဝင်ခွဲပြီးတော့ထားရမယ်။ဟောလက်စီရမယ်စသဖြင့်ပေါ့။ဒီလိုနေရာမှာကျွန်တော်တို့စာသင်ခန်းနေရာကျောင်းသား80 90 100လောက်တူဆရာပြောင်းနေတင်နေရတယ်။နောက်ဘောင်းတော်ကြီးတင်ကျောင်းနေဆိုရင်တော့ခန်းမကြီးထဲမှာလည်းဒီနားမှာတန်းဟိုနားမှာမကူးဆိုတော့ဆာအမိုင်ဒမှာအားလုံးကျောင်းသားပြည်အနေနဲ့ဆူပြီးတော့စေတဲ့ဆိုတော့ယောဂကုသလွယ်တယ်ဒီဒါကြောင့်မိဘတွေစိုးရိမ်တာဆရာတွေစိုးရိမ်တာလည်းအလွန်မဟုတ်ဘူးနောက်ပြင်ကျွန်တော်တို့နိုင်ငံဆရာတွေကဟိုပညာရေးမှာအရေးပေါ်အခြေအနေမှာဘယ်လိုလုပ်ရမလဲဆိုတဲ့ လင်းချင်လာတာမျိုးမရှိဘူးဒီ education နဲ့ emergency ပေါ့အရေးပေါ်ကြုံလာတဲ့အချိန်မှာဘယ်လိုလုပ်ရမလဲဆိုတာလင်းချင်လာတာမရှိတဲ့အတွက်ကျွန်တော်တို့ဆရာတွေအစင်းမဖြစ်ဘူးဒါကြောင့်ဒီကျောင်းဖွင့်တယ်ဆိုရင်ဒါကြောင့်စိုးရိမ်ကြတာကျောင်းသားတွေလည်းစိုးရိမ်တယ်ဆရာတွေလည်းစိုးရိမ်တယ်မိဘတွေလည်းစိုးရိမ်တယ်နောက်တစ်ခုကကျောင်းဖွင့်ဖို့ကျောင်းဖွင့်လိုက်တဲ့အခါကျရင်ယောဂကူးဆက်သွားရင်ဒါကျောင်းဖွင့်ဖို့ဆုံးဖြတ်တဲ့လူမှလည်းဒါတာဝန်ရှိသွားနိုင်တယ်လေဆိုတော့အဲ့ဒီဆိုးကျိုးတွေမြင်ရပ
ါဘူး။ Okay. ဆိုတော့ဆရာဦးတက်ဆွေမြင်ရောခင်ဗျာဒီမြန်မာနိုင်ငံမှာကျောင်းနေပြန်ဖွင့်မယ်အစီအစဉ်ပေါ်မှာစိုးရိမ်စရာအကြောင်းရင်းတွေဘာတွေများရှိနေကြလဲဆရာ
။ကျောင်းနေပဲဒီဒီကယောဂကြီးကကဘာယောဂကကြီး။အဲ့တော့ဒီကယောဂကြီးကယောဂကအစ်စ်အခုထိလည်းပဲမငြိမ်သေးဘူး။အာတကဘာလုံးမှာပြန့်ပြီးနေတဲ့အနေထားမြန်မာနိုင်ငံမှာဆက်ဖြစ်နေတဲ့အနေထားမှာကျောင်းဖွင့်တာပါဝင်လူရှိဝေးချင်းကိစ္စတွေကအတော်ကိုတင်ထားမယ်ဒီဖြစ်ပါတယ်ဒါကျမရဲ့အတွက်ပါပဲဒီတစ်ခါကျွန်တော်တို့လူမျိုးတွေကတင်းအချက်လက်ဒီကိုခိုင်ခိုင်မာမာရတာနဲတယ်နောက်တစ်ခါရပြန်တော့လဲရတဲ့တင်းတွေပေါ်မှာမမှန်တာလဲအလေးနဲ့ထားရတယ်မှန်တာလဲဖို့ပထားတာရှိတယ်ဒီကြားထဲမှာမာရတဲ့တင်းဖြတ်မှုတွေကဒီနေ့ကြီးရှိနေလေတော့ကမဖြစ်တင်တာတဲ့ပူတဲ့အဲ့ဒါကောင်းကျိုးဆက်ကြီးကျွန်တော်တို့ကျောင်းသားမိဘတွေရောကျောင်းသားတွေရောအော်ဒီခါကျောင်းဆရာဆရာမတွေရောပညာရေးဌာနတာဝန်ရှိတဲ့ဒီကောင်းကျိုးဆက်ကြီးရနိုင်တယ်တကယ်လို့အမှတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကအာလေးလေးနဲ့စဉ်းစားပြီးဆုံးဖြတ်လို့ကျောင်းဖွင့်လိုက်ရတယ်ပဲကျွန်တော်ထင်တယ်အဲကျောင်းသားမိဘတွေကတိတ်နေတယ်ဆိုတွေ့ကြမှာမဟုတ်အဲတချို့လည်းပဲအစိုးရကြီးရပါတော့လေ။နောက်တစ်ချက်ကအခုထိကျွန်တော်ဒီစောက်ကျောင်းနေတော်တော်များများမှာဒီတိကျခွဲထားရင်းနေရာလေးပြလို့လုပ်ထားကြတာရှိတယ်ခင်ဗျ။အဲတော့ဒါလည်းဖြစ်နေလို့တင်နေကိစ္စပါ။သို့တော့အဲ့ဒီကနေပြီးတော့အဲအဲ့ဒီစခန်းကြီးကပိတ်ချိန်ကြမှာလားအဲ့ဒီလား။ဒါကပိတ်ချိန်ကြပြီးကျောင်းသားတွေမလာရင်ဒီဒီစတဲ့ငန်းနဲ့အဲပညာရေးဆိုင်ရာဆောက်အုပ်ကြီးကိုဘယ်လိုစနစ်တရားတန်ရှင်းမလဲဆိုတဲ့ချက်တွေကိုပါချက်စစ်စားတင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဆရာတို့ဆွေးနွေးတာကျေးဇူးပါဆိုတော့နောက်တစ်ချက်အနေနဲ့ကတော့ဒီကျောင်းတွေမဖွင့်နိုင်ရင်ကျောင်းဝနိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်လို့လည်းဆွေးနွေးစီချင်ပါတယ်ဟိုဆက်ကွာလို့စိုးရိမ်မှုတွေကြောင့်ဒီစိတ်ချရတဲ့အချိန်ထိကျောင်းတွေကိုစိတ်ဆက်ပိတ်ထားမယ်ဒါမှမဟုတ်ရင်လည်းအကန့်အသတ်နဲ့ပဲဖွင့်မယ်ဒါမှမဟုတ်ရင်လည်းမိဘတွေကစိုးရိမ်လို့ပဲဖြစ်ဖြစ်ဆက်စောဆရာတို့ဆွေးထောက်ပြသလိုကလေးတွေကိုဒီကျောင်းမလွတ်တာမျိုးတွေရှိလာမယ်ဆိုရောနောက်ဆက်တွဲစိုးကျိုးအနေနဲ့ပညာရေးမှာဘာတွေကျောင်းဝနိုင်လဲဆရာတို့လဲ
ဒီမကြသေးခင်ကယူနက်စကိုကထုတ်ပြန်လာတဲ့စာတော်ရှိတဲ့ဒီ COVID-19 ဖြစ်နေတဲ့အခြေအနေမှာပေါ့ကျောင်းတွေပိတ်ထားခြင်းကယောဂပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်ဘလောက်ထိန်းချုပ်နိုင်တယ်ဆိုတဲ့အထောက်အထားတွေတွေ့နေပါဘူး။ဒါပေမဲ့ရှိတဲ့အတွက်ဆရာကြီးမှဆုံးရှုံးတာတော့အထောက်အထားခံရတယ်မှာရှိပါသေးတယ်။ဆိုတော့ဘလို့ဆုံးရှုံးမှုတွေလဲဆိုရင်ဒီကျောင်းသားတွေကရှင်းနေကျောင်းပိတ်တဲ့အတွက်ကျောင်းသားတွေပညာသင်နိုင်တဲ့အခွင့်အရေးတွေဆုံးရှုံးတယ်နော်လူမှုပေါင်းပေးဆက်ဆံရေးပေါ့ကလေးတွေဆိုတာကြောင်းသွားမယ်တကယ်ရင်းနေကစားကြမယ်စကားပြောမယ်အဲ့ဒီလူမှုပေါင်းပေးဆက်ဆံရေးဆိုင်ရာဆုံးရှုံးမှုဖြစ်နိုင်တယ်နော်ကလေးတစ်ပါးကကြောင်းမှာကစားမယ်ဆိုတော့အဲ့ဒီကစားတာခန္ဓာကိုယ်ဖွံ့ဖြိုးဖို့ဆိုတော့ဒီခုလေးခန္ဓာကိုယ်ဖွံ့ဖြိုးဖို့ဒီပေါင်းပေးဆက်ဆံရေးဓာတ်တွေဆုံးရှုံးနိုင်တယ်နော် UNESCO ကထောက်ပြတာကတခြားနိုင်ငံတွေမှာတွေ့ကြံသွားတဲ့ဒီဥပဒေရပြီကျောင်းပိတ်လိုက်ပြီဆိုရင်ကျောင်းပိတ်တဲ့ရက်ရှားရှည်သွားရင်ကျောင်းပြန်ဖွင့်တဲ့အခါကျောင်းပြန်လုပ်ရတယ်ဒါလက်တွေ့ထောက်ထားရှိတယ်။အဲကျောင်းပိတ်ရတဲ့အခါကျတော့ကလေးတွေကတခြားအလုပ်ပိုင်းတွေဖြစ်နေတဲ့ဆိုရင်စောစောအိမ်အောင်ကျသွားတယ်။အဲကျောင်းပိတ်ရကြာပြီးတော့မှကျောင်းပြန်ဖွင့်ရင်ကျောင်းထပ်လုပ်ရတယ်။အဲကျောင်းကျောင်းကိုပိတ်ထားရင်အဲ့ဒီဆိုးကျိုးတွေရှိတယ်ဆိုတာကနိုင်ငံတကာအတွေ့အကြုံတွေကကျွန်တော်တို့ကြည့်ရတယ်
ဟုတ်ကဲ့ခုဒီအမေရိကန်မှာတော့ဒီကျောင်းအများစုကဒီပညာသင်နှစ်ကုန်နဲ့ဒီပိတ်ထားပါတယ်တို့တခုရှိတာကတော့မြန်မာနိုင်ငံနဲ့တော့အခြေအနေချင်းရယ်ကွာပါတယ်အမေရိကန်ကဒီလက်တလောကူးစက်မှုကမ္ဘာမှာအများဆုံးလည်းဖြစ်နေပါတယ်ဒီမြန်မာနိုင်ငံအခြေအနေကတော့ဒီလောက်မဆိုးဘူးလို့ပြောရမှာပေါ့လေဆိုတော့ဒီလိုအခြေအနေမှာကျောင်းတွေဖွင့်ဖို့အခုလိုဆုံးဖြတ်တာမှန်ကန်တဲ့ဆုံးဖြတ်ချက်လို့ပြောနိုင်လားဆရာတို့လည
်းကျယောဂါကဘေးချင်းကြီးနဲ့ဆိုချင်လို့မပြောနိုင်ဘူးဒါတကယ်လို့ရှိသွားလဲဒါပြောထားတာဒီ COVID-19 ရောဂါလုံးဝပြင်းစင်သွားအောင်လုပ်နိုင်ကျွန်တော်တို့ကအခုနေရမှာရောဂါနဲ့ကျွန်တော်တို့ရောဂါကိုရင်ဆိုင်ရမှာဒီရောဂါလုံးဝပြင်းစင်အောင်လုပ်နိုင်တဲ့အထိကျောင်းပိတ်ထားမယ်ဆိုရင်ဒါကျွန်တော်ပညာရေးအများကြီးဆုံးရှုံးနေပြီကလေးတယောက်ချင်းဆုံးရှုံးတော့မဟုတ်ဘူးကျွန်တော်တို့ဗာနိုင်ငံရဲ့စီးပွားရေးအစားကလေးတွေပညာသင်ခွင့်မရတဲ့အတွက်တက်မွန်ကျောင်းဆိုင်ရာ ပါတရက်တွေပြင်းဝင်မရတဲ့အတွက်စီးပွားရေးကထိခိုက်တယ်။အဲကျောင်းဖိတ်ကြာကြည့်ပိတ်တာကတော့ဆင်းကျိုးပုံရတယ်။အဲဒါကြောင့်ကျွန်တော်တို့ကအသက်နိုင်ဆုံးဟိုကရောဂါကူးစက်မှုမရှိအောင်တတ်နိုင်ကြလို့ထိမ့်သိမ့်ပြီးတော့ဆိုတာပညာရေးကိုရအောင်လုပ်ပေးတာတော့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်။ဒါတစ်ခါကလည်းဒါကျွန်တော်ကျောင်းမကြီးဘက်ကဆရာဒေါက်တာပြည့်စုံတို့ကျောင်းမကြီးဘက်ကနားလည်တဲ့သူတွေရဲ့အကြံပေးချက်ကတော့ရေးချိပါတယ်။ကျောင်းမကြီးက
ကျွန်တော်တို့တာနာထိနိုင်တဲ့အခြေအနေဆိုရင်ကျွန်တော်ကြောင်းဖုံတာပေါင်းနေလို့မြင်ပါတယ်။ဟုတ်ကဲ့ဆိုတော့ဟိုဆရာဦးတက်ဆွေလည်းမေးချင်ပါတယ်။ကုစုရဲ့ဒီကာယောကစတဲ့တရုတ်နိုင်ငံအပါအဝင်ဒီကုဆတ်မှုတွေအဆိုးဆုံးကြုံရတဲ့နိုင်ငံတွေမှာသွားလာလှုပ်ရှားမှုတွေကိုကန့်သတ်ထားတာတွေပြန်လျှော့ပေးလာနေတယ်လို့ကျောင်းနေလုပ်ငန်းတွေလည်းပြန်ဖွင့်ပေးနေပါတယ်။ဒါပေမဲ့ WHO ပါဝင်ဒီကျန်းမာရေးပညာရှင်တွေဘက်ကတော့ပြန်ဖွင့်တဲ့နေရာမှာဒီရုပ်တရက်ယောဂကုဆတ်မှုတွေကြုံလာရင်ဟိုချက်ချင်းတုံ့ပြန်နိုင်စွမ်းရှိဖို့အပါအဝင်ပေါ့လေ။အသိပြင်ထားဖို့လိုရဆိုပြီးတော့သတိပေးရလည်းရှိပါတယ်။ဆိုတော့မြန်မာနိုင်ငံရဲ့အခြေအနေကဒီလိုအသိအနေထားမှရှိနေရလား။သူတို့ဖြင့်ကျောင်းတွေပြန်ဖွင့်ဖို့ဆုံးဖြတ်တာမှန်ကန်တဲ့ဆုံးဖြတ်ချက်အခုချိန်မှာဟုတ်ရလားဆရာဦးတက်ဆွေ
။ဟုတ်ကဲ့။ကျွန်တော်တို့ပုံမလင်းနေတဲ့အာမနာနာဆွေးနွေးရရင်ကျွန်တော်တို့နိုင်ငံဟာအရာရာအမှန်တမ်းနောက်ကျပါလိမ့်မယ်။အမှန်တမ်းဖွံ့ဖြိုးမှုနေပြီးတော့အသိပညာလည်းနေပါတယ်။ဒီကာယောဂါကြီးတရုတ်ပြည်မှာစဖြစ်တော့ကျွန်တော်တို့နိုင်ငံမှာပြင်ဆင်မှုအတော့ကိုအားနေခဲ့ပါလေဒါတောင်မှရှိတဲ့ဝန်ခံထားတဲ့လူကျွန်တော်ယူဆပါတယ်နောက်ပိုင်းမှာလည်းရတာပေါ့နော်တခါဒီယောဂါကတော်တော်ဆန်းတဲ့ယောဂါအဲတရုတ်ဒီယောဥရောပမှာယောဂါကဟိုစီးပွားရေးဖိအားတွေဆွဲအားတွေတခြားတခြားအကြောင်းတွေကြောင့်ပြန်ပြီးတော့တင်းကျပ်မှုတွေရှော့တဲ့အခါမှာဒုတိယလိုင်းများဝင်မလာဆိုတဲ့သံတရားတစ်ခုဝင်ရဝင်ထားပါတယ်ခုလက်သားဦးတို့ယူဆိုင်ပြီးကြည့်နေကြတယ်now to check ဒီရပိုင်းမှာပဲဒီ WHO ရောဒီ CDC ရောကတော်ရှိကျမကြီးသိပညာရှင်တွေကပြောတာဒီကာယောဂါပိုးက now normal တစ်လုံးတော့ရှိကောင်းရှိနေနိုင်မယ်ဒီဆိုရင်ရပါတယ်ဒါကြောင့်ကျွန်တော်ကဒီယောဂါနဲ့ပဲဆက်နေကောင်းနေရမယ်အဲ့ဒါကျွန်တော်တို့ကကြောက်တွေဖွင့်လို့ရှိရင်ဒါတွေနဲ့ကျွန်တော်တို့နေကြရမယ်နေထားမှာကြိုတင်ပြင်ဆင်မှုစီမံခန့်ခွဲမှုဖြစ်စည်းမှုအပိုင်းမှာအတော့အားနည်းနေတဲ့အနေအထားမှာဒီအကြောင်းတွေပြန်ဖွင့်ရင်အနှုတ်သဘောဘက်ကတော့လေးလေးနက်နက်ပုံပြီးစဉ်းစားသင်ကြရတယ်လို့ဟိုတောင်ဝရှိတဲ့ပုံပေါ်ရောအကြောင်းသားမိပါတွေရောဟလာစဉ်းစားတတ်တဲ့အကြောင်းသားတွေဒီရှိပေါ့နော်အဲဟိုစဉ်းစားသင်ကြပါတယ
်ဟုတ်ကဲ့ဟိုကိုကတော့ဘလိုပဲဖြစ်အကြောင်းတွေကတော့ပြန်ဖွင့်ဖို့လည်းကြီးညာထားပြီဆိုတော့ဟိုဖွင့်သင်တာမဖွင့်သင်တာကိုစဉ်းစားမဲ့အစ်င့်ကိုဟိုကြော်သွားပြီလို့ပဲပြောရမှာပါဆိုတော့ဘလိုပုံစံနဲ့ဖွင့်မလဲဆိုတာပဲစဉ်းစားလိုက်မှာထင်ပါတယ်ဆိုတော့ဆရာဦးသိန်းလည်းခင်ဗျာဒီကျောင်းဖွင့်မယ်ဆိုရင်ထုံးစံတိုင်းကျောင်းရတဲ့လုပ်ငန်းတွေနောက်ဆက်တဲ့သွားရေးလာရေးပေါ့လေဆက်တဲ့ပြည့်ထွေဆက်ဆံမယ်ကိစ္စတွေလည်းပါလာပါလိမ့်မယ်ဆိုတော့ဒါတွေတွေ့ရောဘာတွေပြင်ဆင်ထားဖို့များလိုမလဲဆရာဦးသိန်းဘု
ကျောင်းဖွင့်တဲ့နိုင်ငံတွေမှာတော့ဒီ online စနစ်ကိုသုံးကြတာတွေ့ဒီ online learning ပေါ့သူတို့ပြင်တက်ကူတွေမှာလောက်ကြတာရှိတယ်နောက်ရေဒီယိုတို့ television ကနေပို့ချတတ်တယ်ထောက်ကြံတာရှိတယ်ဒီလိုနည်းစနစ်နဲ့အခုဒီအဝေးသင်စနစ်နဲ့လုံးဖို့ဆိုပြီးတော့ကြံပေးလာတာရှိတယ်ကျွန်တော်တို့အင်ဂျင်နီယာဒီအိန္ဒိယနိုင်ငံဆိုရင်အခုမကြသေးခင်ရပဲဟောတက်ကတူတရားကတော့သူတို့ဟိုကျောင်းပြနေတဲ့ကျောင်းသားတွေကိုအဝေးသင်စနစ်နဲ့ပို့ချပြီးတော့ဝက်ပေးဖို့ဆိုတာသူတို့ဆုံးဖြတ်ချက်ကြတယ်ဆိုတော့အဲ့ဒီလိုစနစ်နဲ့လုပ်နေတာရှိတယ်ဒီတော့ကျွန်တော်တို့နိုင်ငံမှာကဒီအဝေးသင်စနစ်လုပ်ဖို့ဟာကြီးတော့မှာအဆင်မပြေဘူးလို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့အင်တာနက်သုံးဆွဲနိုင်မှုကဒီအတော်လေးနည်းနေတချို့မှာရှိပါတယ်ဒါအင်တာနက်သုံးနိုင်တာရှိတယ်အင်တာနက်နည်းလမ်းလည်းရှိတယ်။ဒါပေမဲ့ဒီ online စနစ်ကိုသုံးလိုက်ရင်ပညာရေးအခွင့်အလမ်းတွေများဖြစ်လာမှာကျွန်တော်ဆုံးပြင်တယ်။ဘာလို့လဲဆိုတော့ဒီချိလက်တော်ရွာဒီမှာတောင်ပေါ်ဒေသတွေမှာအင်တာနက်မသုံးနိုင်ဘူး။နည်းလမ်းလည်းမသိဘူးနည်းပညာလည်းမသိဘူးပစ္စည်းကိရိယာလည်းမရှိဘူး။အဲ့တော့ online စနစ်နဲ့ online learning ဆိုရင်ဒါအများကြီးဒီမြန်မာကိုဖြစ်လာတယ်။တယ်လီဗီရှင်းနဲ့ရေဒီယိုတို့ကကျင်းလက်တွေထိရောက်သွားဂျီရီယိုနဲ့ပို့ချပါလားဆိုရင်အာဖရိကနိုင်ငံတွေမှာတွေ့ကြုံရှိပြီးသားဂျီရီယိုနဲ့ပို့ချတဲ့သင်ခန်းစာတွေမှာသူတို့စာပေလောက်ကြည့်တဲ့အခါကျတော့ကျောင်းသား20ရာခိုင်နှုန်းလောက်ပဲသင်ခန်းစာကိုနားထောင်80လောက်ကနားမထောင်ကျွန်တော်တို့အွန်လိုင်းစနစ်ကထိရောက်မှုမရှိတော့တာအဆင်ပြေမဖြစ်နိုင်ဘူး။ဒါကြောင့်ကျွန်တော်တို့အခုရေးပေါ်အခြေအနေမှာပေါ့အဝေးသင်စနစ်နဲ့တင်ဖို့ဆိုရင်မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်။နောက်ပညာရေးဌာနပြောတာရှိတယ်တော့ home schooling ဆိုပြီးတော့မိဘတွေကသင်ပေးပါဆိုပြီးတော့ပြောလာတာရှိတယ်။ဒါလည်းအခွင့်အလမ်းမမီနိုင်ဘူး။ဒါအိမ်မှာ home schooling လုပ်တာကမိဘကပညာတတ်တဲ့မိဘအဆင်ပြေတဲ့မိဘမျိုးလုပ်နိုင်တယ်။ တို့တောင်ပေါ်ဒေသချင်းလက်ကတောင်ပြည်သမားတွေကဒီမှာကလေးတွေစာတင်ပြဖို့ဆိုတာအခက်အခဲရှိတယ်။ဆိုတော့အဲ့ဒီအတွက်အဝေးတင်စနစ်ကိုရေလိုမှာသုံးဖို့ဆိုတာကျွန်တော်စီကအခက်အခဲရှိတယ်။ဒါပေမဲ့ရေရှည်အတွက်ကတော့ဒီအနည်းနဲ့ဆိုရင်အခုဒီ COVID-19 ဖြစ်လိုက်တဲ့အတွက်အလိုလိုပေါ့ပညာရေးမောင်စီးပွားရေးမောင်တခြားကဏ္ဍအသီးသီးကအင်တာနက်ကိုမရှိမဖြစ်သုံးလာကျွန်တော်အင်တာနက်သုံးဖို့အတွက်ကိုကျွန်တော်တို့တွန်းပို့လိုက်တယ်။ဒါရေရှည်မှာကျွန်တော်တို့အင်တာနက်ကိုတွန်းပို့သုံးပါအဲ့ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့လိုတယ်။ကျွန်တော်တို့မှာအင်တာနက်သုံးနိုင်တဲ့နီလန်ကောပစ္စည်းကရိယာရောရှိလို့အလွယ်တကူသုံးနိုင်ဖို့လိုတယ်။အခမဲ့ဖြစ်ဖို့လို။နောက်အခုကျွန်တော်ဒရင်းတွေဖတ်တဲ့အခါကျတော့ဒီတောင်ကိုရီးယားနိုင်ငံမှာအခု online စနစ်သုံးဖို့အတွက်သူတို့ဒီအရေးပေါ်ပညာရေးရန်ပုံတွေပေါ့ဒေါ်လာ3,250သုံးအဲ့လိုမျိုးကျွန်တော်နိုင်ငံကလည်းဒီကျင်းစင်မှုလုပ်နေချင်းတယ်ဒီအင်တာနက်သုံးနိုင်မှုအတွက်ဒါဒီပညာရောဆရာတွေအကြောင်းသားတွေအတွက်သင်တန်းပစ္စည်းတာလုံလောက်တဲ့ပစ္စည်းကရိယာတွေအဆူဆောင်းတာခဏဒီကိုကျွန်တော်တို့ပြင်ဆင်ပြီးတော့ရေးရှည်မှာတော့ကျွန်တော်တို့ online စနစ်နဲ့တွဲရင်ကောင်းတယ်အဲ့တော့ပညာရေးနောက်ဆက်မဖြစ်အောင်လုပ်တဲ့နည်းလမ်းကရေးရှည်ဆိုရင်တော့ကျွန်တော်ကအဝေးတင်စနစ်ပေါ့ online စနစ်နဲ့သင်တာမျိုးကိုပြင်ဆင်ထားတယ်အဲ့ဒီအတွက်လည်းကျွန်တော်တို့ပညာရေးသုံးစီးတွေပို့ပြီးတော့သုံးတယ်ရည်ရှိအတွက်ကျွန်တော်တို့လုပ်တင်တယ်လို့ပြင်ပါမယ်။ဟုတ
်ကဲ့။ဆိုတော့ဆရာဦးတက်စီမြေရောခင်ဗျာခုကျောင်းတွေကိုကျွန်တော်တို့ဘယ်လိုပုံစံနဲ့ဖွင့်မလဲဆိုတဲ့အပိုင်းကိုဆွေးနွေးစေချင်ပါတယ်။ဟိုအထူးသဖြင့်ပေါ့လေဒီယာလီတုတ်ကွေးလိုတာမန်ကုဆက်ယောဂမျိုးတွေကဒီကျောင်းပွင့်ယာလီတွေမှာဖြစ်များလေရှိတယ်ဆိုပြီးတော့တချို့သုတေသနတွေမှာပြောထားတာမျိုးတွေရှိရောဒါကဒီကျောင်းတွေမှာကလေးတွေရဲ့နေထိုင်မှုပုံစံနဲ့ဆက်နွယ်နိုင်တယ်ဆိုတဲ့အယူဆတွေလည်းရှိနေပါတယ်။ဆိုတော့အခုယာလီတုတ်ကွေးလိုတာမန်ယောဂတော်မှာကုဆက်လွယ်တယ်ဆိုတော့အခုလိုကုဆက်မြန်တဲ့ကိုဗစ်လိုရောဂါမျိုးကဒီကြောင်းပွင့်တဲ့အချိန်မျိုးတွေမှာဖြစ်နိုင်တဲ့အန္တရာယ်ကိုပိုများမလာနိုင်တဲ့ဆောက်တစ်ဆွေ
မှမှလည်းခင်ဗျလူစုလူဝေးလို့ခေါ်ရမယ်ကြောင်းတွေလာပြန်ပွင့်လိုက်ပြီးကြောင်းသားတွေရာနဲ့ထောင်းနေနေတဲ့အခါမှာဒီကုဆက်ယောဂါပေါင်းစုံဟာကုဆက်ဖို့ခွန်းနန်းနေဖို့ကျူးကျူးဖွင့်ပေးတယ်ဖြစ်တာနော်ဟိုကိုဗစ် -19 ကြတော့လူချင်းကြီးဆက်တာနဲ့တော်တော်လေးကိုခွန်းနန်းပိုများတယ်ဒါကြောင့်လူတွေဆက်ကြောက်ချောက်ပြီးနေရတဲ့အနေအထားမှာဟိုကျောင်းသားချင်းနေကျောင်းဖွင့်လေပင်ဖက်ကြတာဟိုဆိုတော့ဒီကျင့်ကလည်းကျွန်တော်ပြင်လို့မရဘူးဆိုတော့တော်တော်ကြီးကိုတတိထားမယ်အနေထားကြီးတစ်ခုလို့ကိုကျွန်တော်မြင်တယ်ခင်ဗျဒီကယောဂါကိုအကြောင်းပြုပြီးတော့เนาะကျွန်တော်ဆွနေတဲ့အခါမှာဆွနေရတိုင်းမှာဒီချင်းနေစိုးကိုအခွန်ကောင်းတရက်အနေနဲ့လက်ပြီးသုံးနိုင်တော့ကောင်းတယ်ခင်ဗျဒီယောဂါကိုအကြောင်းပြုပြီးတော့အနာဂတ်ကျွန်တော်တို့တိုင်းပြည်ကလေးတွေလူငယ်တွေရဲ့ပညာရေးကိုတွတ်တက်အောင်လုပ်ဖို့ဟိုအခွန်ကောင်းဒီနဲ့စဉ်းစားသင်ကြတယ်။တလူလုံးတဲ့အခါမှာတက်နေတဲ့အစိုးရ energy ဆိုတာတခုလေလုပ်လို့မရဘူးခင်ဗျ။ဒါမျိုးလည်းပါတယ်။နောက်တခြားသောနိုင်ငံကြီးပညာစုတွေရောနိုင်ငံကြီးမဟုတ်တဲ့အရာစုတွေရောပါပြီးတော့စဉ်းစားကြ။အမေနေတာတင်းရမြအခွန်ကောင်းလေးတရက်ကိုအစ်စ်ဆန်းပေါ့နော်အစ်စ်လုပ်သင်ကြတယ်။ပညာရေးတွေအမျိုးသားရေးဆိုင်ရာပြဿနာဖြစ်တယ်။ဒီလက်ရှိနိုင်ငံရေးပါတီကအမနာရပြောရတယ်။ LDP ဘာလို့လဲလို့တောင်းဝေဖန်မဲ့အဆင့်ကမတက်ကြဘူး။တက်မလို့လည်းဒီတိုင်းပဲဖြစ်နေတယ်။အဲဒါတော့တမျိုးသားလုံးနဲ့ဆိုင်တဲ့တိုင်းပြည်လုံးနဲ့ဆိုင်တဲ့အရေးကိစ္စကြီးမှာတိုင်းသူပြည်သားတိုင်းအားစုတိုင်းကိုအကြောင်းပြုပြီးတော့အပြည့်တော်စဉ်းစားမှုတွေလှုပ်ဆောင်မှုတွေအမျိုးမျိုးကိုထည့်သွင်းရတယ်။တနည်းအားဖြင့်ဟုတ်အတ္တမကောင်းတဲ့အိမ်မကြီးတစ်ခုကိုကောင်းတဲ့ဖော်နေအောင်ကြိုးစားသင်ရတယ်လို့လည်းကျွန်တော်ကြံပေးပါရစေခင
်ဗျ။ဟုတ်ကဲ့ဆရာဦးတင်းစီဆွေးနွေးရကျေးဇူးပါ။ဆိုတော့ဆရာဦးတင်းရင်ဆွေးနွေးတဲ့ဟိုကိစ္စတစ်ခုကိုဆက်ပြီးဆွေးနွေးနေတာရှိပါတယ်။ဆိုတော့ဆရာဦးတင်းစီလည်းထောက်ပြပါတယ်ဒီကိစ္စကိုပဲ။ဒီယောဂိုင်းနဲ့ကျွန်တော်တို့ကအချိန်ကာလတစ်ခုအထိဆက်ပြီးတော့အတူနေသွားမယ်အခြေအနေကြီးပေါ့လေ။ဆိုတော့ဒီလိုအခြေအနေမျိုးမှာသူသဖြင့်ဒီကျောင်းနေဆိုတာကတော့ဒီကလေးတွေဆိုတာလည်းပြေးလွှာဆော့ကစားကြတဲ့ကလေးတွေဆိုတော့ဒီယောဂါကာဝတ်ထိန်းချုပ်ရေးမှာတိကျကြတဲ့ဒီ social distancing တို့ဒီနောက်ပြီးတော့နှာခေါင်းစည်းတက်ဖို့ဆိုတာမျိုးတွေကိုတင်းတင်းကျပ်ကျပ်လုပ်နိုင်ဖို့ဆိုတာလည်းတိတ်တော့တေချာတဲ့အခြေအနေမျိုးမရှိပါဘူးဆိုတော့ဒီလိုအခြေအနေမျိုးမှာအကောင်းဆုံးအနေနဲ့ဒီလိုစာသင်ငန်းတွေကိုပြန်သွားကြရတဲ့အခါမှာဘလို့ပုံစံမျိုးတွေနဲ့ပြန်သွားရင်အကောင်းဆုံးအနေနဲ့အကင်းဆုံးဖြစ်နိုင်မလဲဆရာဦးသိန်းရယ်
ဟုတ်ကဲ့ကျွန်တော်တို့ကျောင်းကြီးပါပြန်ဆွေးနွေးတော့ကလေးတွေကြောင်းပြန်သွားတဲ့အခါမှာဒီကျွန်တော်တို့အခုဆွေးနွေးဒီ COVID-19 ကိုရင်ဆိုင်တဲ့အခါမှာနိုင်ငံတစ်ခုနဲ့တစ်ခုနဲ့နေလန့်ချင်းမတူဘူး။အဲဆွေးနွေးနိုင်ငံရဲ့ရင်ဆိုင်မှုလည်းကျွန်တော်ဖတ်ကြည့်တယ်။သူတို့ကအိမ်ထဲမှာဖိတ်ထားတာမဟုတ်ဘူး။ဒီလိုလိုဆက်လာသွားတယ်၊ပန်းညာသွားတယ်၊ကစားတယ်၊သူကြည့်တာ။လက်ကတော့တော့ယောဂဆွေးတယ်။ဒါပေမဲ့ရေရှည်မှာယောဂခုခံနိုင်စွာတက်လာအောင်လုပ်။ဒ ကလေးတွေကိုလည်းအလားတူပဲပြင်မာသွားတဲ့ကေရှင်ကစားတဲ့ဆောက်ကစားခြင်းရတယ်သူတို့ရဲ့ကပူရဲ့ခုခံနိုင်စွာမြင့်တာတော့ကေရှင်မှာဒီရောဂါကူးစက်မှုခံနိုင်တယ်ဆိုတဲ့ယူဆခုနေရှိတယ်။ဒါအားလည်းကျွန်တော်ချက်ပြီးစဉ်းစားတယ်။နောက်ကျောင်းကြီးခုနဲ့အခါမှာအခုဘယ်သူကရှင်းစားဖွင့်လဲဆိုတော့ကလေးငယ်လေးတွေစားဖွင့်မှုကြံပေးတယ်။ဘာကြောင့်လဲဆိုတော့ COVID-19 ဖြစ်တဲ့အခါမှာဒီရောဂါကူးစက်တဲ့အခါမှာအသက်ကြီးတဲ့လူတွေကကူးစက်တယ်ပေါ့အန်ဒီယံများတယ်ကလေးတွေကကူးစက်တာနည်းတယ်ကူးစက်ရင်လည်းဒါဆူဆူဝါးတိတ်မဖြစ်တဲ့အခါကျတော့ကလေးတွေလည်းစပြီးတော့ကျောင်းပွင့်တယ်အဲ့ဒီလိုမျိုးကျွန်တော်စပြီးတော့အချံပေးခြင်းတယ်ဒီကျောင်းပွင့်တဲ့အခါမှာတပြိုင်တည်းတည်းအကုန်လုံးပွင့်လိုက်တာမဟုတ်ဘဲနဲ့ငယ်တဲ့အတန်းတွေစပြီးတော့တပြေးချင်းရှင်းသားရအောင်လို့ဒီမှာကျွန်တော်တို့လေ့လာရပြီးရှင်းသားလည်းရပြီးအန်ဒီယံလည်းမင်းလာတော့မှဖြည်းဖြည်းချင်းကျိုးပွင့်တာကောင်းတယ်လို့ထင်တယ်ဒါကျွန်တော်ကျောင်းပွင့်တဲ့အစီအစဉ်နောက်နီးလမ်းပိုင်းကျွန်တော်တို့ကျောင်းကြီးကဒီကျောင်းသား60-90 ကိုဆရာတယောက်တရားနေဆရာတင်နေတော့စာတင်ကားထဲမှာကလေးတွေစုတယ်ကျွန်တော်တင်တဲ့နီးတွေပြောင်းလဲပုံပုံချင်းတယ်တင်တဲ့နီးကကလေးအလုံးတစုတည်းတင်တာဟိုဘယ်နဲ့အုပ်စုငယ်လေးတွေခွဲပြီးတော့တင်တဲ့နီးမျိုးကိုကျွန်တော်တို့လုပ်ဖို့ပုံပုံချင်းတယ်အုပ်စုတစုကို4-5ဆိုရင်ဒါကလေးတွေချဲလိုက်လို့ရတယ်စာတင်ကားထဲမှာကြီးတင်နေတာမဟုတ်တော့ဘယ်နဲ့ဒီချောင်းအားကစားကွင်းထဲမှာချောင်းရဲ့ပန်းချံမှာတစ်တင်အောင်မှာတော့တင်လို့ရတယ်အုပ်စုခွဲတာသူတို့ကိုဒီအုပ်စုလိုက်တာဝန်ပေးပြီးတော့သူအုပ်စုလိုက်လေးလာတဲ့နီးနဲ့တင်းတဲ့နီးဆိုရင်ခုနကြောင်းနဲ့ကြောင်းနဲ့ခဝီးဝီးလေးချဲထားလို့လေရတယ်။အဲ့လိုနီးစနစ်တွေလုပ်ဖို့ပုံပဲအခုကျွန်တော်တို့ဘာမနေငါပြင်ဆင်နေတဲ့အချိန်မှာအခုဒီတိုင်းဌာနဆရာတွေကိုလည်းပြန်ပြီးဖို့ရှိတယ်သူပြောတယ်။အဲ့ဒီကမှဒီနေရာမှာဒီအရေးပေါ်ချိန်တွေမှာယောဂကုသမှုနည်းအောင်ဘယ်လိုနည်းနဲ့လုပ်မလဲစာတင်ဒန်းစီကံကဘယ်လိုလုပ်မလဲကျောင်းသားတည်ယူမှုတွေအတွက်ဘယ်လိုလုပ်မလဲဆိုတဲ့နီလန်းနေလည်းရှိပါတယ်အဲ့ဒီနီလန်းနေကိုအသုံးပြုခြင်းအဖြစ်ဒါကျွန်တော်တို့လောလောဆယ်မှာအွန်လိုင်းမသုံးနိုင်ဘူးအတွက်ကျောင်းပေါ်တဲ့အခါမှာအာမေရဲ့အနည်းဆုံးဖြစ်အောင်ဝန်ထိုင်တဲ့နီလန်းမျိုးကိုဆောင်ရွက်တင်ပြလို့ကျွန်တော်အဲ့ဒါမြင်တယ
် Okay ဆိုတော့ဆရာဦးတင်ဆွေမျိုးခင်ဗျာဒီကျန်းမာရေးရှိတော့ပြောမယ်ဆိုရင်ကျွန်တော်တို့ကလေးတွေဒီကျောင်းစာသင်ခန်းတွေကိုပြန်သွားတဲ့အခါမှာဒီယောဂကုသတဲ့အန်ဒီအကင်းဆုံးဖြစ်အောင်ဘယ်လိုပုံစံမျိုးတွေနဲ့ပြင်ဆင်ထားဖို့များလိုမလဲခင်ဗျာဆရာ
Okay အဓိကအချက်ပဲပထမတစ်ချက်ကကျွန်တော်တို့ဒီကွာရန်တီးအသုံးပြုထားတဲ့အကြောင်းတန့်ရှင်းရေးလို့ပို့လို့ပါတယ်။တန့်ရှင်းဆိုတာပို့တန့်ရှင်းပို့တန့်ရှင်းဆိုတာဒီကျောင်းသားတိုင်းကျောင်းဆရာဆရာမတိုင်းဟာတကူကြီးတန့်ရှင်းရေးပေါ့။အရင်ကရှိနေတဲ့တန့်ရှင်းရေးတဲ့အခုကတ်ယောဂကြောင့်အစ်စ်သုံးပြရမယ်လက်စည်းချင်းကိစ္စနှာခေါင်းစည်းကိစ္စဟာလားတိတွေ့ဆက်ဆံရင်းကိစ္စဒီမှာစနစ်ကြတဲ့ကာကွယ်မှုစနစ်ဒီကိုတက်တက်လုံးဒီယောဂမှာကိုယ်တန်ရှင်အလေးချစ်ကျွန်တော်တို့ပမာတပြီလုံးပါကျောင်းမှစပြီးတော့တက်တင်လေလို့တက်လာတဲ့နေရှိလာတဲ့နေလို့ကျွန်တော်ယူဆတယ်ဒုတိယတစ်ချက်ကစစ်ဆေးဖို့ test ပေါ့နော်ကိုရိုနာဗိုင်းရပ်စ်ယောဂကူးစက်မှုရှိမရှိစမ်းသပ်မှုပါဒီနေ့အထိကျွန်တော်ကြည့်သလားကျွန်တော်တို့နိုင်ငံမှာအတမနည်းသေးတယ်အားနည်းသေးတယ်မပြည့်စုံသေးဘူးအဲ့တော့ကျောင်းတွေဖွင့်ရင်ဖြစ်လာမယ်ဟလာနောက်ဆက်တွဲဒီအတွက်စစ်ဆေးမှုအစီအစဉ်နဲ့ခုတည်းကဖြစ်ချင်းပြီးတော့လုံလုံလောက်လောက်ဖြစ်တောင်းနဲ့သိမ့်နဲ့တန်းနဲ့ချီတဲ့စစ်ဆေးမှုတွေရှိနိုင်အောင်ကျွန်တော်ခုတည်းဖြစ်ချင်းထားတယ်လို့ကျွန်တော်ဒီချက်ကိုဆွေးနွေးပါတယ်ခင်ဗျ။ဟုတ်ကဲ
့။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီနောက်ဆုံးအချက်အနေနဲ့ကျွန်တော်ဆွေးနွေးစီရင်တာကတော့ဒီရှေ့လာမယ့်အနာဂတ်နဲ့ပတ်သက်လို့ပေါ့နော်။အခုကိုဗစ်ကပ်ရောဂါဒီဒီဂျစ်တယ်ခက်ကိုဇွတ်တွန်းဖို့လို့ဖြစ်သွားတယ်ဆိုတော့ငြင်းလို့မရပါဘူး။ဒါပေမဲ့ဟိုတစ်ချိန်တည်းမှာပဲဒီလိုဒီဂျစ်တယ်ခက်မှာနည်းပညာအသုံးချနိုင်စွမ်းနေကွာဟာချက်တွေကဒီကိုဗစ်အလွန်ကာလမှာနိုင်ငံတွေအတွက်အဓိကစိန်ခေါ်မှုဖြစ်လာနိုင်တယ်ဆိုတာကိုဟိုကုလသမဂ္ဂကွင်းရင်မှုချက်ကိုလည်းမကြာသေးခင်တော့ပဲသတိပေးထားဥပါရယ်ဆိုတော့အထူးသဖြင့်ဒီမြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံမျိုးတွေအနေနဲ့ဒီလိုကွာဟာချက်မျိုးတွေမကြုံရအောင်နောက်တစ်ချိန်တည်းမှာပဲဒီဂျစ်တယ်ခက်ကိုအမိလိုက်နိုင်မှုဆိုရင်ရည်ရွယ်ရှိကျွန်တော်တို့ဘာများပြင်ထားဖို့လိုမလဲဆရာဦးသိန်းလေ
ကျွန်တော်တို့နည်းပညာဘာများကျွမ်းကျင်ဖို့လိုလာမယ်ကျွန်တော်တို့ဒီအင်တာနက်သုံးနိုင်ဖို့ပေါ့အွန်လိုင်းလမ်းသုံးနိုင်ဖို့အတွက်ဆရာဒီတော့ကျွန်တော်တို့ဒီကောင်းလာတဲ့ဆိုင်မျိုးကိုဒီမယ်။ဒါနီလန်းပိုင်းကျွန်တော်တို့ပြင်ဆင်ဖို့ဒီ။ဟောကျွန်တော်တို့ဒီ PC တွေကိုလွယ်တကူသုံးပြနိုင်ဖို့ကောင်းကျောင်းသားတွေကွန်ပျူတာသုံးနိုင်တယ်၊ online သုံးနိုင်တယ်။အဲ့ဒီအတွက်ကျွန်တော်တို့က PC ကိရိယာတွေတိုးတယ်။အဲ့ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့ဒီ။နောက်ကျွန်တော်တို့ကျောင်းသားတွေပညာရေးဆက်သုံးရင်အခွင့်အရေးဖြစ်ဖို့ဒီတယ်လီဖုန်းကတွေရစာဖို့ internet ဒီသုံးတဲ့အခွင့်အခတွေဒီကျောင်းသားတွေအတွက်အခွင့်အရေးဖြစ်တဲ့အာမျိုးလုပ်ပေးဖို့လိုမယ်။အဲ့ဒါမှကျွန်တော်တို့ကအမိလိုက်နိုင်။ဒီကြောင်းနဲ့တယောက်ကငွေချေးသုံးဆွဲမှသုံးဆွဲနိုင်မှဒီ online ကိုသုံးနိုင်မယ်ဆိုရင်ငွေချေးမသုံးနိုင်တဲ့ကျောင်းသားတွေမှာအရင်နဲ့တာ။အဲ့တော့ဘယ်ကျောင်းသားမှမဆိုကျွန်တော်တို့ ပညာရေးကမိဘချမ်းသာတဲ့ဖြစ်စေ၊ဆင်းရဲတဲ့ဖြစ်စေပညာရေးခွင့်လန်းတန်းလို့ဖြစ်ရမယ်။အဲ့ဒီအတွက်ကျွန်တော်တို့နိုင်ငံဆိုးရွားမှာပါဝင်ရှိတယ်။အဲ့ဒီအတွက်ကျွန်တော်တို့ခလိုင်းခေတိုင်းမှာမိဘချမ်းသာတဲ့ဖြစ်စေ၊ဆင်းရဲတဲ့ဖြစ်စေမျိုးဝမှာနေတဲ့ဖြစ်စေ၊စိတ်နဲ့မှာနေတဲ့ဖြစ်စေခလေးတိုင်းမှာပညာရေးခွင့်လန်းတူဖို့လိုမယ်။ဒီကျွန်တော်တို့ဒီ digital သုံးတဲ့ဒီ internet ကိုသုံးတဲ့ခေရောက်ရင်ဘယ်နေရာဒီမှာနိုင်ငံရဲ့ဘယ်နေရာပဲနေနေသုံးနိုင်တဲ့ခွင့်လန်းရှိဖို့လိုတယ်။အဲ့ဒီခွင့်လန်းရှိအောင်ပြင်ဆင်ဖို့လိုတယ်။အဲ့ဒီအတွက်ကျွန်တော်တို့တာဝန်ရှိတဲ့သူတွေပညာရှင်တွေရောနိုင်ငံရေးဆောင်ရွက်တဲ့သူတွေပေါ့ပညာရေးဌာနအောင်အားလုံးဝိုင်းစင်းစားပြီးတော့အခုကျွန်တော်တို့အင်တာနက်သုံးနိုင်အောင်အားလုံးခလေးအားလုံးဓာတ်ပုံကြီးများသုံးနိုင်အောင်ကျွန်တော်တို့တိုင်ပင်ပြီးတော့အားလုံးဆောင်ရွက်မယ်ဆိုရင်ဒါရည်ရှိအတွက်ကျွန်တော်တို့ပြင်ဆင်ရလဲရောက်တယ်ကျွန်တော်တို့ခလေးတွေအတွက်လည်းအကျိုးရှိတယ်ကျွန်တော်တို့နိုင်ငံတကာအကျိုးရှိပါတယ
်ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီဆွေးနွေးကြတဲ့ဒေါက်တာသိန်းလွင်ဒေါက်တာတက်ဆွေတို့နဲ့နားဆင်ကြည့်ရှုတဲ့ပရိသတ်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆွေးနွေးဆွေးနွေးခန်းစီစဉ်လဲဒီမှာပဲအဆုံးသတ်ပါရစေဒီစီစဉ်ကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ည9:00နာရီကနေ10:00နာရီထိနဲ့တနင်္ဂနွေနေ့မနေ့6:00နာရီကနေ9:00နာရီရေဒီယိုစီစဉ်နေမှာနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းအင်တာနက်ဆက်မျက်နှာဖြစ်တဲ့ bamis.voanews.com နဲ့ Facebook ဆက်မျက်နှာတွေမှာလည်းနားဆင်နိုင်ပါတယ်ကျွန်တော်အောင်လွင်ပါခင်ဗျာ
VOA American တန်ကနေစနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုကျန်တဲ့အချိန်ပိုင်းတွေမှာသတင်းအချင်းချုပ်ကိုပြောပြပေးပါဦးမယ်ရှင်ဒီအစိုးရပေါ်ရည်ရွယ်ပြီးဟောင်ကောင်ကျွန်းနဲ့ပတ်သက်တဲ့အခွင့်အရေးတွေပိတ်ပင်မဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်ကိုဟောင်ကောင်အစိုးရအရာရှိတွေတံပြန်ရှုတ်ချဝေဖန်သွားပါတယ်။ဟောင်ကောင်အစိုးရကိုဒီလိုလားချင်းချောက်လို့ရမှာမဟုတ်ဘူး။အခုဥရေတဲ့ကိစ္စကိုဆက်လုပ်သွားမှာဖြစ်တယ်လို့ဟောင်ကောင်လုံခြုံရေးဝန်ကြီးကသမ္မတထရန့်ပြောသွားပြီးတော့နိုင်ပိုင်းအတွင်းမှာပဲပြန်ပြောသွားပါတယ်။အမေရိကန်ပြည်အောင်စုမှာဆန္ဒပြပွဲတွေတစ်မျိုးနဲ့တစ်မျိုးပြန့်နှံ့ဖြစ်ပွားနေပြီးတော့အခင်းစတင်တဲ့ Minneapolis မြို့မှာလုံခြုံရေးတပ်ဖွဲ့တွေချထားရတယ်လို့အစိုးရရဲ့ညမထွက်ရမင်းကိုစန့်ကျင်ပြီးတော့လူပေါင်းထောင်နဲ့ချီကလည်းလေးညမြောက်ဖြစ်နေညဘက်တွေပါဆန္ဒပြနေကြတာပါအာဖရိကန်မျိုးသားတအုပ်ကိုရဲကဖမ်းဆီးတာမှာလက်ထိတ်ခတ်ဖမ်းဆီးတဲ့သူကိုလမ်းပေါ်မှာဖိချထားပြီးတော့လေဝင်းကိုဒူးနဲ့ထောက်ထားခဲ့လို့ဖမ်းခံရသူတေသွားတာဖြစ်ပြီးတော့အဲ့ဒီရဲအရာရှိကိုအခုဖမ်းထားပြီးတော့အမြင့်ဆုံးထောင်တန်း7နှစ်ခွဲထိချမှတ်နိုင်တဲ့လူသတ်မှုထောင်တန်း6နှစ်ထိချမှတ်နိုင်တဲ့ကြိုတင်ကြံစည်မှုပါတဲ့လူသတ်မှုတို့နဲ့တရားစွဲထားပါတယ်ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်ပွားမှုကတဖြည်းဖြည်းတိုးပွားလာနေပြီးတော့အခုဆိုရင်ယောဂါကူးစက်သူအရေအတွက်က6သန်းသာကပ်လာပါပြီ။အမေရိကန်ပြည်အောင်စုကပိုးကူးစက်သူအများဆုံးဖြစ်ပြီးတော့ယောဂါပိုးကူးသူ1သန်း8သိန်းခွဲနီးပါးသေဆုံးသူကတော့1သိန်းကျော်ပါပြီ။ဒုတိယနေရာမှာတော့တာအမေရိကတက်ကဘရာဇီးလ်နိုင်ငံရှိပြီးတော့ပိုးကူးသူ4သိန်းခွဲကျော်နဲ့သေဆုံးသူက28,000နီးပါးရှိပါတယ်။အိန္ဒိယနိုင်ငံမှာတော့ဒီနေ့ကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်ခံရသူ9964ယောက်နဲ့သေဆုံးသူ265ယောက်ရှိခဲ့တာကြောင့်နေ့စဉ်ယောဂါကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းကစံချိန်တင်ခဲ့ပါတယ်။လွန်ခဲ့တဲ့2လကလူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့အမိန့်တက်တန်းကုံဆုံဖို့တရက်လိုမှာပဲယောဂါကူးစက်မှုနဲ့သေဆုံးမှုထပ်ပြီးတော့စံချိန်တင်ခဲ့တာပါ။ဒါကြောင့်အခုဆိုရင်ဗိုင်းရပ်စ်ကိုပိုးကူးစက်ခံရသူစုစုပေါင်း 38,300 ကျော်နဲ့သေဆုံးသူကတော့ 4,981 ယောက်ထက်မနည်းရှိသွားပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ယောဂါဖြစ်ပွားသူ80ရာခိုင်နှုန်းကျော်ကလူဦးရေထူထပ်တဲ့ပြည်နယ်တွေကဖြစ်တယ်လို့ဆိုပါတယ်။ကမ္ဘာကျော်တင်းနစ်စမာရော်ဂျာဖက်ဒရာဟာ2019ခုနှစ်အတွက်ကမ္ဘာပေါ်မှာဝင်ငွေအများဆုံးရရှိတဲ့အားကစားသမားဖြစ်တယ်လို့ Forbes Magazine ကပြောသွားပါတယ်။ကမ္ဘာဝင်ငွေအကောင်းဆုံးအားကစားသမား100ထဲမှာရော်ဂျာဖက်ဒရာကကမ္ဘာကျော်ဘောလုံးသမားခရစ်စတီယာနိုရော်နယ်ဒိုနဲ့လီယိုနယ်မက်ဆီတို့ကိုကျော်ပြီးတော့ဝင်ငွေအကောင်းဆုံးအားကစားသမားဖြစ်ခဲ့တာပါ။ဖက်ဒရာရဲ့ဝင်ငွေကမှနှစ်ကအမေရိကန်ဒေါ်လာ106သန်းရှိခဲ့တာဖြစ်ပြီးတော့ရော်နယ်ဒိုကတော့105သန်းနဲ့ဒုတိယအများဆုံးဖြစ်ပါတယ်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885နဲ့လိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ဒီမှာအေးတနာကြပါ VOA ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.